这个大家呀。တတားလို့ပြောင်းထိုင်ရနော်မနေ့ကတင်ခဲ့တဲ့50နဲ့ဆက်ရအောင်နော်ဒီဘုရားရှင်ရဲ့ဉာဏ်တော်ကျင်စားရာအဓိကဖြစ်သောအနည်းငယ်ဆုံးတရားတော်ဒီဘာပါလိမ့်မလဲလို့အမေးရှိတယ်နော်ဒါဘုရားရလဲဆိုတော့ဘုရားတို့မိမိရဲ့ပညာဆိုတဲ့ကျမ်းအထက်တာပါရှင်နာဂတိနာဆိုတဲ့ယဟန္တာကြီးကိုမိမိနဲ့မိကြီးကမေးခဲ့တာနော်ရှင်ဗျာတဲ့မြတ်စွာဘုရားရှင်ပြုခဲ့တော့ပြုနိုင်ခဲ့တော့အရာရှိပါသလားလို့အမေးတာနော်ဒါရှိစကားလုံးမေးပေါ့ဘုရားရှင်ပြုခဲ့တော့ပြုနိုင်ခဲ့တော့အရာနော်တော်စကားလေးရဒါသင်္ကန်းစာအောက်မှာပါပြီးသားနော်ဘုရားရှင်ပြုခဲ့တော့ပါလို့ပြုနိုင်ခဲ့တော့အရာဆိုဒိဋ္ဌိကဘုရားရှင်ပြုခဲ့တဲ့အခက်ခဲဆုံးအရာဒီဟာဘုရားရှင်ဖော်ထုတ်ခဲ့တော့အခက်ခဲဆုံးအရာပါလေလို့မေးတာပေါ့နော်ဟုတ်ဒီခေတ်မှာဆိုရင်မနျူတန်ဆိုရင်ဒီပညာရှိကဘယ်နေရာမှာပေါ်ခဲ့တယ်လဲဒီလိုပေါ့နော်အက်ဒမ်ဆိုရင်နာမည်ကြီးကဘယ်နေရာမှာကြောင့်လဲအာခီမီဒီဆိုဘယ်နေရာမှာကြောင့်ဖြစ်တာလဲဒီလိုပေါ်တာနော်အဲ့ဒီဘောလိုပညာရှင်တို့တို့ဟာခက်ခဲတဲ့နည်းနည်းတဲ့သဘောတရားတခုကိုဖော်ထုတ်ကြတာမလားဒီလိုပဲတွေ့ရင်တဲ့သဘောကဖျားဖျားနဲ့ဖျားရှင်ကြီးအတုမရှိပညာရှိဆိုဖျားရှင်ကအခက်အခဲဆုံးဘာကိုဖော်ထုတ်ပေးခဲ့တာတော့လို့မေးတာပေါ့။ဟုတ်ပါပြီလား။အဲရှိပါတယ်မင်းကြီးလို့မှဖြေတယ်။အဲ့ဒါဘာပါလဲဖေဟာလို့ဆိုတာ။အာယုန်တိတဘောဒီတစ်ချက်။ဘုရားကရတော့ပညာဝန္တတင်သားကလို့နော်။အာယုန်တိတစ်ချက်ကလေးဟာတဲ့။ဘာတွေပေါင်းစပ်ပါအောင်လဲဆိုတော့ဘုရားရှင်ကဖော်ထုတ်ပေးခဲ့တာ။ခဲဥမာသူမေးမယ်နော်။သူနေဖို့ကြီးကအတန်တန်ပြောလိုက်မယ်။မဖြစ်တတ္တဝအတရားပြောအောင်နော်မဖြစ်မွေလို့ပြောအောင်ပေါ့နော်မွေဆိုရင်မကြလိုက်ဘူးလားတထပြောမယ်နဂါမကြလိုက်ဘူးလားအမေဘုရားမြင်မယ်ရိုးလေးမြင်မှာနော်မရှုပ်ဘူးမလုတ်ပြီးတိတာလေလို့မြင်မယ်အတောင်တိလိုက်တယ်နော်ဘနောမှလည်းပဲဘုရားလေးရေးပေါ်မလာဘူးလားအဲ့လိုတိလိုက်တာဟာဘယ်လိုလုတ်တိတာလုံးလို့မြင်မယ်ကဲဖြည့်ကြည့်ပါဦးစိတ်နဲ့ဖြည့်ကြည့်ပါဦးကဲနားရှိလို့ကြားလို့လားဖေရဒီပြောမလားပြန်ပြောမယ်နော်မွေဆိုရင်မကြားလိုက်ဘူးလားကြားတယ်ငကားဆိုလည်းကြားတယ်ဒါဘယ်လိုလုပ်ပြီးအဲ့လိုကြားတာတော့ဘယ်လိုလုပ်ပြီးမနှောမှတိတာတော့ဘာတွေပါလို့ဘယ်လိုအကြောင်းကြောင့်ပေါ်တာလဲလို့မေးလိုက်မယ်ပြန်ဖြည့်ကြည့်ပါလားရမလားလို့နားရှိလို့ဖေရလို့ပြောရင်လည်းပြောရမှာပေါ့နော်အဲ့အချက်ကိုဖေရရှင်ဖော်ထုတ်ခဲ့တာပြန်ပြောမယ်နော်အမှန်ပြေတရားကြီးမျက်တက်တာပြောကြည့်မယ်ကြည့်။ဗျိုင်းနဲ့ပြောလိုက်မယ်။မကြားလိုက်ဘူးလား။ဒီအတိလေးဘာကြောင့်ပေါ်တာလဲ။မနှောမှလည်းပဲပုံရိပ်ကလေးဘာကြောင့်ပေါ်တာလဲ။ဒါအာယုံတိတာနော်။ဒီအတိလေးကဘာကြောင့်ပေါ်လဲဆိုတာအကြောင်းနဲ့အကျိုးဘုရားရှင်ကပြခဲ့တာ။အဲ့ဒါကိုပဋိသတ်သမခေါ်တာပဲ။ဒီတိသဘောတရားလေးဒီဘလို့အကြောင်းကြောင့်အတိကျိုးပေါ်တာလဲ။ပဋိစ္စသမုပ္ပါဒကဒါပါဠိတော်နော်ပဋိစ္စသမုပ္ပါဒဆိုတာပဋိစ္စရဲ့တန်ဥပါဒရဲ့ပေါင်းထားတာပါတဲ့ဒါဆရာတော်ဘုရားကြီးဒါသာပိဘက်ကသွားတာနော်ပဋိစ္စဆိုတာဒီအဲ့အားဖြင့်တဲ့သမားပြောရင်စွဲရည်တော်လားနောက်တန်ဥပါဒဆိုတာကတန်ကောင်းတာဥပါဒဆိုတာဖြစ်ခြင်းအစဲရေကောင်းတာဖြစ်ချင်းတဲ့အားဖြင့်အနည်းပြန်ပြထားတာလားအဲ့ဒီကတော့အကျိုးတရားဒီဘလို့အကြောင်းကိုဆွဲပြီးတော့ဖြစ်လာပါတယ်လို့သိရမှာအကြောင်းဘယ်အကြောင်းကိုဆွဲရေကောင်းတာဖြစ်ပါတယ်လို့သိရမှာတဲ့ခုနအာယုတိသဘောတရားပြောတာနော်မာရိကေဘုရားမြေကြီးမယ်ကိုနေတဲ့အိမ်ဗမာလေးလို့မိလိုက်မယ်မကြားလိုက်ဘူးလားပြန်ကိုနေနေပေါ်မလာဘူးလားကြည့်အဲ့လိုပေါ်လာတာဒီအတိဖြေပေါ်လာတယ်ဘယ်လိုအကြောင်းတွေကြောင့်တည်တာလဲ တောင်းမေးတာကဲကိုဘာလို့ဖြစ်နေမှာမလားမလွယ်လောက်နော်အဲ့တော့ဒါကိုပဲဖရာဟောတာနည်းနည်းပြန်လားတိရစ္ဆာန်ဥစ္စာဒါကိုပြောတာနော်ဘယ်လိုအကြောင်းတွေကြောင့်ဒီအတိပေါ်လာလေးလို့ပြောတာနည်းနည်းမလားအဲ့တော့ဒီနေရာမှာတာပိလောကမှာတော့သူအမျိုးသမီးနေပြီးသားကမစိတ်စေတိတ်ရုပ်တည်းသိရအောင်လားယုံနံခေါ်တယ်နော်စိတ်စေတိတ်ရုပ်တည်းတဲ့ပေါင်းဆက်ပါဝင်လို့ဖြစ်တာတဲ့ပြီးတယ်ဆိုဒုရင်နာကတော့အာယုံတိတစ်ချက်အာယုံတိဆိုတဲ့သဘောတရားဘာတွေပေါင်းဘာတွေပေါင်းဆက်ပါဝင်လဲမင်းတဲ့ဘာပေါင်းဆက်တာနော်စိတ်စေတိတ်ပြီးတော့မှယုတ်ပေါင်းဆက်ထားတာတဲ့ဒါစိတ်စဉ်တွေကနာမ်ဖြစ်တယ်ဘုရားယုံနာမ်တခေါ်လာနော်အဲအယုံတိတိဆက်ကလေးမှာပေါင်းပေါင်းဆက်တာကစိတ်စေတဲ့ယုတ်ကြီးတဲ့ပေါင်းဆက်ပါဝင်ပါလေလို့ဘုရားရှင်ကပြနိုင်ခဲ့တာတဲ့အဲတော့ဏိကပါလို့ဆိုရင်ယုံနံတဘာဝပေါ့နော်အေးကြောင်းနေပေါင်းစုလို့မလို့အယုံတိချက်ပေါ်တယ်လို့ဘုရားရှင်ရှင်းပြနိုင်ခဲ့တာအဲဒီနေရာလေးမှာဘုရားတို့မဟာဒီနမိုးကိုအယူဆလေးတွေပြောအောင်နော်အချို့အချို့ဘုရားရှင်တွေဘုရားရှင်ကဟိုဘယ်လိုခေါ်ရမလဲဆိုရင်ထဲတလောက်တိတဲ့အတိရှိတဲ့ပုံစံမျိုးပြောတာပေါ့နော်အမှုမဲ့လေးတွေပြောတာလေးတွေခင်ဗျားတို့ကကြားလို့အားလုံးကရှင်းပြချင်တာနော်ပရိသတ်တို့မှာတရားတော်နဲ့နမရူပပရိစ္ဆေသဉာဏ်ဒီဉာဏ်နဲ့ပေါ့နော်စကလုံးတွေမှာဒီခြားနဲ့ရည်လေးဆိုထင်နေကြလားမမာဒီမဆရာတော်ကြီးတွေတုံးတာကယုံနာတဘာဝရဲ့အနေထားဒါယုဒါနံတိဖို့လို့တင်နေပေါ့နော်တရားရှိမှယုံနာတဘောကိုတိအောင်တင်ပေးတယ်သူနဲ့ပိုင်းရတောင်တင်ပြီးပြီးတော့ရှုလို့ပြောတော့ပေါ့နော်မိုးဆရာဘုရားပါဠိုံနဲ့ပရိသတ်တို့ဘက်ကိုတည်အောင်တင်ပေးပါဦးပြီးတော့မှတရားထိုင်မတည်ဘဲနဲ့တရားထိုင်မှားလိမ့်မယ်လို့ပြောတယ်ပြောတော့အဲ့စကားနှစ်ခုမှာသူကဆက်ရင်မထင်နေကြလားပြည့်ထင်ပြောတယ်ထင်နေကြတာပေါ့နော်အဲ့ပရိသတ်တို့ဆိုတာလည်းဘာကိုပြောလဲမေးတော့ကခုနကပြောလို့အကြောင်းကြောင့်အကြောင်းဆိုရင်အကျိုးကောင်းတာဖြစ်တာအာယုတိတိချက်မှာယုံနံတဘာဝတွေပါလာကိုတင်ပေးရမှာဟုတ်ပါပြီနော်အဲယုံနံတဘာဝတွေပေါင်းစုပါဝင်မှသာလေအာယုတိတိဖြစ်တယ်လို့နားလည်အောင်တင်ပေးပါဦးဆိုတော့ယုံနံကိုပဲပိုင်းခြားတင်ပေးတာပဲအဲ့ဒီနော်ပိုင်းခြားဖရားလည်းပဲတရားရှိရင်ယုံနံတဘာဝတွေကိုနားလည်အောင်တင်ပြီးတော့ထိုင်ခိုင်းတာပဲတူမနေဘူးလားတူတူပဲစကားလုံးတော့ကွာတူတူပဲဥစ္စာကိုအဲ့ဒီနော်အဲ့ဒီမှာလေတချို့ကမသိတော့အာဘဝလားမတူထင်နေကြတာကလေးတွေကမှလမ်းဘုရားဟောတဲ့တူတူတွားနေကြတာလို့မှတ်ကြတော့ပေါ့ကဲနော်ဒါမြင်ယုံနာတဘာဝကိုသင်ကြတာနဲ့ပြိဿတဘာဝသင်တဲ့နေရာတူမနေဘူးလားဒါပဲပြောနေတာတော့ပေါ့ကြလားကျဆက်အောင်နော်ပြီးတော့အာယုန်တိတစ်ချက်အစိမ်းပါတဲ့စိတ်ကြီးသိတဲ့ရင်းတွေပေါင်းဆက်ပါဝင်တော့ဘုရားရှင်ကတဲ့ခွဲခြားပြခဲ့တာလို့ဒီပြမင်းရှိတော့မလားဘုရားတဲ့သူနားမလည်သေးဘူးတဲ့ဥမာပေးပါအောင်တဲ့ဘယ်လောက်ခက်လို့လဲတဲ့ဥမာပေးဥမာတောင်းတယ်နော်ပင်ကြီးတဲ့ဥမာအားဖြင့်တဲ့လူတယောက်ကိုလေလေးနဲ့ပင်လေကန်းသာသွားခိုင်းတယ်တဲ့ပင်လေရေကိုလက်ခုပ်နဲ့ယူပြီးသွားရှာနဲ့တမီးမပေါ့နော်ပြီးပြတာကင်းညာမြည်ရေရမုံနိုင်မြည်ရေအစူရမြည်ရေစသည်ဖြင့်တဲ့မြည်ရေတွေပြန်ဆွဲထုတ်ပေးပါလို့ပြောတဲ့ဒီမြတ်စဉ်းစားတယ်ဖြစ်နိုင်ဘူးဗျာတဲ့အဲ့တော့အဲ့ဒီကိုခက်ပါတယ်လို့ရှင်းပြတယ်နော်အာယုတိတိချက်မှာဒါယုတ်ဒါနန္ဒစိတ်ဒါစေတိတ်ဖျားခွဲခြားပြသွားတာတဲ့ဆိုတာအခုကြားတိပေါ့နော် knowledge ကြံတိဖြစ်တယ်ကာလမချဖြစ်တာနော်အဲ့အချိန်မှာတဲ့ယုတ်ကဘလောက်စိတ်ကဘလောက်အရင်တည်းရောအတိကြနော်စေတိတ်တွေဘယ်လိုပေါင်းစပ်တော့ဖျားခွဲခြားပြသွားတာညံမြန်မှာတစ်ခေါက်နော်ဥမာကဖြိုင်းပြောတလုံးလိုက်ပြောနော်ဖြိုင်းလို့ပြလိုက်တယ်မကြားလိုက်ဘူးလားမနာမှာမပေါ်ဘူးလားအိညာနာပဲအဲ့ချိန်မှာတဲ့ယုတ်ဖက်ကဆိုရင်ဂရင်းငါးလုံးရောနှိုးစိတ်ကတတိယရောနှိုးပြီးတော့တစ်ခါမှဖြစ်ချုပ်ဖြစ်သွားပြီတဲ့အိမ်လုံးကြီးအဲ့လိုများလားအဲ့မှာစိတ်တစ်ချက်ပေါ်ရင်တစ်ခါစိတ်တိတ်တည်းရဲ့52ပါးပါတာယုတ်ကြီးရဲ့အနေထားကြီးအကုန်လုံးဖွဲ့ကြဖျားပြပခဲ့တာလွယ်မလားစဉ်းစားကြလွယ်ပါမလားမလွယ်ဘူးနော်ဒါဖျားရဲ့ဉာဏ်တော်ကြီးမားဖို့ဖြစ်ပြီနော်အဲ့လိုမဟုတ်ဘူးလို့ဆိုရင်တနေ့တခြားနည်းနဲ့ဥပမာပြင်ခင်ကိုတိတို့ပြောမှာပေါ့နော်ဘုရားငယ်ငယ်တော့တည်တယ်တည်ရ ဒီကုလုံးညာရုပ်ပဲအဲ့နော်နာရတင်နာဝေဒနာပဲဟောဒီရလိမ္မာတာတင်ညာပြိပိနာတင်ခါရတိရစိကဝဉ္ဉေမဲလို့ကောက်ထင်းရမြပုံထားမယ်ပုံထားပြီးတရားထိုင်မယ်ထိုင်တော့ညောင်းလာပူလိုက်တာဝေဒနာတက်တာပဲလို့ယူဆမယ်လိုက်မှတ်နေတာတင်ညာပဲလို့ယူဆမယ်ပြိပိမှုတွန်းပြတာတင်ခါရပြီးယူဆမယ်အလုံးတိတာဝဉ္ဉေတက်တက်ရှိတယ်လို့ယူဆမယ်ပေါ့နော်အဲ့လိုယူဆပြီးတော့ထိုင်နေမယ်ဆိုရင်မှန်လားလို့သူမေးရလိမ့်မယ်အဲ့ကလေးတော်မတာနားလေတယ်ဒါလည်းတော့ဆရာမြန်ကောက်တတ်တယ်ပေါ့နော်ဘုလို့ကလေးတာဖြစ်ခဲ့တာဘုလို့ကလေးဘွားငငယ်ရငါလည်းငါးနှစ်သားလောက်တည်းရလူကြီးတရားဆိုရင်ချောင်းချောင်းနားထောင်ဘုနေပါဆိုဘလို့ဟာလဲအဲ့လိုနော်အဲ့တော့တရားထိုင်ဘလို့ထိုင်ရလဲဆိုတော့တရားထိုင်ရင်တော့အာသူကတရားမှတ်ထားပြီးတော့တယောက်တစ်ချောင်းထဲမှာတိတ္တာကိုသွားထိုင်တာကလေးကလည်းရှာတယ်ဘုကတိတ္တာမှာထိုင်နေတာငါးနှစ်သားလောက်တည်းရအဲ့ဒီတွေ့လေဆိုတော့ထိုင်တော့ညောင်းတာပေါ့နော်ကျုပ်လည်းကျင်တာပေါ့အဲကျင်တာလေးတွေစိုက်ပြီးခံစားကြည့်တော့ဒီလိုဖြောင်းဖြောင်းဖြစ်နေတော့ဟိုအဲ့ဒါကအော်ဟုတ်သားပဲအနိစ္စအနိစ္စမမြင်တာတွေ့ပြီပေါ့နော်အဲ့တော့ကလေးဆိုတော့ဒုက္ခကြောင့်မကောက်တတ်ဘူးအော်ဆင်းရဲတာဒုက္ခအဲ့ထိုင်ရတာဆင်းရဲတယ်ထင်တာပေါ့နော်ဒုက္ခတစ္ဆာမကောက်တတ်ဘူးဒုက္ခတစ္ဆာကဒီခန္ဓာ၅ပါးကိုပြောတာနော်ဒီတိသဘောတရားဒုက္ခတစ္ဆာပြောတာအဲ့ဒါကတော့ဘယ်သိမှာလဲကိုပြင်းလို့ဆင်းရဲဒုက္ခအဲ့ဒါရက်ပါလို့ပြောမရဘူးအမိပေးလို့မရဘူးအခုလိုမှပါတာအစိုးမရတာအနတ္တအနတ္တနဲ့သဘောတွေကြားပြီးဟုတ်တာပဲပေါ့ဟုတ်လာပြီထင်တာပေါ့မှန်လားဆိုတော့မမှန်ဘူးအဲ့လောက်ကတော့ကလေးနဲ့လုတ်တတ်တာပေါ့နော်သဘောလားအဲယုံနဲ့ခွဲပါဆိုရှင်အိုးပြောတတ်တာပဲကလေးကပြောတတ်တာနော်ကလေးကတော့ဝါသနာပါတာဘူးဟောဒါနကျိတာဝေဒနာတွေလေတိုင်းရယုံကြည်ပေါ့ဖောက်ပြန်တာလေကိုယ့်ကိုပြောတာပေါ့နော်ပြီးတယ်မတော်တယ်ငါသားလေးတော်တယ်ပေါ့ပြောကြတာပေါ့ကတော့တော်တယ်ကြားနေအဲ့ကလေးကလက်မှတ်တာတင်ညာပေါ့ပြိဏတင်ခါရပြိရစိတ်ကဝิญဉ်ပေါ့ကိုယ့်ကိုခွဲတာပြီးတယ်ဟုတ်တယ်ဟုတ်တယ်ပေါ့လို့စာမတ်တွေမတက်ကြဘူးနော်အဲ့လိုနဲ့ကကြီးလာတာမှန်လားဆိုတော့တော်တော်မှားနေတာကဲဖုန်းကြီးမေးဦးမယ်ကဲဖုန်းကြီးပြောတဲ့အတိုင်းတားလောင်းနေတရားထိုင်တဲ့ပုဂ္ဂိုလ်ကြီးဒီထဲမှာပါများပါနေမလားလို့စဉ်းစားစဉ်းစားထိုင်လိုက်ရင်ကျင်းပြီးညောင်းလာတယ်ထဲရောက်ဖြစ်လိုက်တာဝิญဉ်တက်လာပြီလို့ထင်တယ်ဒီဝိရဏယဆိုရင်နိဗ္ဗာန်ပဲဆိုပြောသုံးအောင်လိုက်မယ်ဆိုထိုင်တဲ့ပုဂ္ဂိုလ်ကပါများပါနေမလားမှန်လားဆိုတော့မှန်တယ်ကြောင်တော့ရှိတယ်ပေါ့နော်တကယ်တော့နိစ္စနေမကြသေးဘူးလို့မှတ်ပါသဘောလားဖះပြောလို့လည်းအရှိကံကိုမပေါ်သေးဘူးအရှိကံကအာယုန်တိသဘောတရားအရှိကံခန္ဓာ၅ပါးခေါ်တယ်အဲ့ဒါကိုရှင်းစိတ်ကအာယုန်လက်ခံတိခေါ်တယ်နော်အဲ့တော့နောက်စိတ်အစုကအရှိကံပညာလေးနဲ့ရှင်တဲ့စိတ်နဲ့ပြန်ရှိပါမှာအဲ့ဒါအရှိဉာဏ်တစ်ခုကိုတေချာတိပြီးတော့မှတရားရှုလို့ရတာ။အဲ့တော့ကဲအရှိဉာဏ်ကတော့အာယုန်တိသဘောတရားနော်။အာယုန်တွေတိလိုက်တာဟာအရှိဉာဏ်ကိုထားလိုက်နော်။ဒါရေးစားညီနေ။အဲအရှိဉာဏ်ဆိုတာဘာကိုခေါ်တယ်လဲ။ဒါလည်းသိရမှာ။အဲ့ဒီခုကိုတကယ်ဖြေနိုင်ပြီဆိုတော့မှတကယ်ရှင်းပြီဆိုတော့မှထိုင်ရမှာ။အဲ့တော့ခုနအရှိဉာဏ်ဖြစ်တဲ့ခန္ဓာ၅ပါးဆိုတာလေ။ဘာကြောင့်ပေါ်လာလဲမေးတော့လေပဲ။အာယုန်တိတဲ့မှာပါလေပါလို့စိတ်ဒီလေတဲ့ယုတ်ဒီပေါက်ဆက်တာပါလို့ဖះခွဲစိတ်ပြခဲ့တာတဲ့။ကဲကိုယ့်အကူထိုင်ခွဲမယ်ရပါမလား။မဖြစ်နိုင်ဘူးလေ။ခွဲရင်ဘုန်းကြီးတို့ကလေးတော်ခွဲဆိုဖြစ်သွားမှာပဲ။သဘောကြလား။အမှန်တိတိချက်ကလေးမှာပါသွားပြီတဲ့။သဘောလား။အခက်ဆုံးတော့တော်ခက်တယ်နော်။အဲ့တော့ဘုန်းတို့ကနှစ်ပေါင်းကြာတော့နှစ်ပေါင်း2540ကျော်တော့အာ။ပြည့်ကြကျန်းနေဘာသာပြန်နေဖတ်တဲ့အခါမှာတုတ်တန်ကြီးရတာတော့တဲ့ပြန့်ကျဲတဲ့ပန်းပွန်လေးတွေကိုကျိုးတဲ့တည်တယ်လို့တန်းစီပြီးတော့တည်ထားတယ်လို့ရေးရမှာတဲ့တုတ်တန်ကြီးရနော်မဝေနာခန္ဓာယုတ်ခန္ဓာဒီတင်ညာခန္ဓာတိခါရခန္ဓာဝิญဉ္ဇခန္ဓာသူအပန်းလိုက်အပန်းလိုက်သူရေးထားကြတာစာဖတ်လို့ရှိရင်နော်အဲဒါမလို့တပေါင်းနဲ့ဖြစ်တပေါင်းနဲ့ချုပ်ဆိုတဲ့အပိဓမ္မာကံကိုမရောမချင်းရတော့သုံးနယ်လိုက်နေမှာပဲအဲ့တော့ယုတ်တခုလေးရှုပြီးရတဲ့ရောင်ရောင်ကိုယ်တကယ်ရှုနေပြီးတဲ့ရောင်ရောင်တို့နော်ဒါပေမဲ့တိတ်သေးမြင်တဲ့အမြင်မှမပါရင်မရဘူးတဲ့ဒါမင်းတို့ဆရာတော်ဖေးရမရှိဘူးလေညနေမှပုံတွေကြမ်းမှရေးထားတာနော်ယုတ်ရှိတဲ့ပုံကလည်းပဲယုတ်တယ်မရဘူးဝေဒနာတရားတင်္ခါဝิญဉ္ဇဉ်တပေါင်းနဲ့တိတ်သေးပြီးတော့မြင်မှအမြင်မှတိတ်မြင်မှတဲ့ဒါနဲ့လည်းမလားဝေဒနာရှုတဲ့ဝိညာဉ်တခုလေးလို့မဟုတ်ဘူးတဲ့တပေါင်းနဲ့တိတ်သေးမြင်ရမယ်အေးအရှုဉာဏ်ကိုလည်းငါမလုပ်ရဘူးအဲ့ဒါအရှိဉာဏ်အရှိဉာဏ်တစ်ခုလုံးကိုရှင်းရှင်းသိပြီးတော့မှအမြင်ရှင်းပြီးတော့မှရှုရမှာတင်ရတာအဲ့တော့အခုဘုန်းတို့ဥပဒနာတင်ရတော့မယ်နော်ဘုရားပြည့်ပြည့်တင်ရတော့မယ်နော် စိုက်ဆိုရနေနဲ့ခမန်းသိလာရေးသားမိလာပြီနော်ဆရာဖခင်ရဲ့လည်းတော့ပြောခဲ့တာမဟုတ်ဆိုရပြောခဲ့တာပထမချက်ချင်းမရှုခိုင်းနဲ့ဟိုအမြင်မှားတွေကိုဖယ်လိုက်ဦးမိစ္ဆာပတ္တိအမြင်မှားဆိုတာနော်မိစ္ဆာပတ္တိဆိုတာအမှားမြင်နေတာတွေဖယ်လိုက်ပါဦးတဲ့အဲ့တော့ဒီနေ့ဒိဋ္ဌိခေါ်တာပါပဲပါဠိတော့ဒိဋ္ဌိခေါ်တာနော်အမှားမြင်တာတွေဖယ်လိုက်ပါဦးတဲ့အရှုခံဆိုတဲ့ခန္ဓာ၅ပါးအကြောင်းအရှုဉာဏ်အကြောင်းကိုပထမသင်ပေးလိုက်ဦးအဲတင်လို့သဘောပေါက်ပြီဆိုတော့မှရှုခိုင်းပါတဲ့ဟုတ်ပါမလားဒီတိုင်းထိုင်ဆိုရင်ထိုင်ရမှာပေါ့နော်ဘုရားကလေးကထိုင်လို့ဖြစ်မှာပဲထိုင်ရင်တော့ကြိုင်ကျင်လာတာပေးထိုင်ကြည့်ရွာရွာဖြစ်နေမှာပဲဖြစ်တဲ့ပဲဒါလိုလုပ်နေမှာပဲအဲ့ဒါကလေးလူတဲ့အလိုမျိုးပဲဒါတော့ဟုတ်ပါလားဒီလိုမဟုတ်ဘူးနော်ဘုရားဟောတာမဟုတ်ဘူးဒီပုံစံမဟုတ်ဘူးသိလဲမလားဥဒကဘာလုံးလိုလို့ဖြစ်နေတာကတကယ်ညာအင်းဒီဘာသာကံလည်းပဲ meditation ဆိုလို့ရှိရင်တရားကျင့်ရင်ဖတ်ကြည့်တော့ insight တဲ့ body ပဲသုံးတယ်။တခဏကိုယ်တည်းကိုပဲသတ်ရှိမှတ်တာလို့ပဲသူသုံးတယ်။ဟုတ်တော့ဘာသာပြန်တဲ့ပုံကလည်းနားမလဲတာဘူး။သဘောလား။တိချာနားလဲလို့ပြန်နားမဟုတ်တာဘူး။အဲ့တော့စရရဒိဋ္ဌိတန်လန်းနဲ့သူကစတာ။ငါကိုယ်လုံးထဲမှာရှိတဲ့ဝိဒနာထင်းနေရငါပါနေပြီလေ။သဘောလား။အရှုဉာဏ်ဘယ်ဟာမှန်းလဲမသိဘူးစဉ်းစားစဉ်းစားကြည့်အဲ့ဒါဘုန်းကြီးကရောက်လာတဲ့နိုင်ငံရဲ့လူပြောရှိတယ်ဒါပြည့်ပြီးတော့နိဗ္ဗာန်ရှာတာပေါ့ဂျာမနီကဣဒ္ဓရေတော်ဆုံးခဲ့တယ်အဲဆက်ဆက်ပြီးတော့လာတဲ့ခါကျသူကဘုန်းဖရာတဲ့သူထိုင်တာမှန်လားမှန်လားလို့သူလျှောက်ပြီးပြောပြတယ်အဲဘုန်းကြီးကသူ့ကိုမေးခွန်းတစ်ခုမေးတယ်ငါမေးတာတခုလို့ဒီဖြည့်နိုင်ရင်နေမှန်တယ်လို့ပုဂ္ဂိုလ်ယူရမယ်လို့မဖြည့်နိုင်ရင်တကယ်မသိသေးဘူးလို့မေးရှိပါတယ်ဒီအရှိဉာဏ်ဆိုတဲ့သဘောတရားဘယ်မှာပေါ်တာလဲအရှိဉာဏ်ဘယ်အစပေါ်တယ်လဲဉာဏ်ဘယ်ထွက်တာလဲမသိလားလို့ဟုတ်နောက်တဲ့ကဲဖိမိမယ်ကိုလည်းသူ့မိကိုလိုမိမယ်နော်အရှိဉာဏ်ကတရားမနာဘူးတဲ့ပုဂ္ဂိုလ်များအတွက်အဓိကရေးကြည့်တယ်နော်အရှိဉာဏ်ဆိုတာဘယ်ချိန်ပေါ်တာလဲဘယ်နေရာမှာစပေါ်တာလဲနော်ဘာကိုခေါ်တာလဲဘာကြောင့်ပေါ်တယ်လဲဒီမျိုးကိုနေမျိုးဆက်မရမှာအရှိဉာဏ်ဆိုတာဘာကိုခေါ်တာလဲဘယ်ချိန်ဘယ်နေရာမှာပေါ်တာလဲဘာကြောင့်ပေါ်တာလဲအဲ့တော့ရှင်းရှင်းသိပြီလားကိုယ်ပြန်ဆက်လိုက်တယ်ပြီးအရှုခံဆိုတဲ့တရားကလည်းဘာကိုခေါ်တာလဲဘယ်ချိန်ဘယ်နေရာမှာပေါ်တာလဲဘာကြောင့်ပေါ်တယ်လဲဒါကိုမရမှာအဲ့ဒီကုကိုရှင်းရှင်းသိပြီဆိုရင်ဒါရှုတတ်ပြီမမှားတော့ဘူးပဒနာရှုတယ်ဆိုရင်ကဲထိုင်ရှုတယ်မြင်တယ်ရှုရင်အရှုခံအရှုညာရှိရမှာလေဒီကုကသဘောပေါက်လားအရှုခံရဲ့အရှုညာရှိကိုရှိရမယ်အဲ့တော့အရှုခံဆိုတာဘာကိုခေါ်တာလဲဘယ်ချိန်ဘယ်နေရာမှာပေါ်တာလို့ဘာကြောင့်ပေါ်သလဲမြင်ရမှာပဲနော်တကယ်အရှုဉာဏ်ဆိုတာလည်းပဲဘာကိုခေါ်တာလဲဘယ်ချိန်ဘယ်နေရာပေါ်လဲဘာကြောင့်ပေါ်သလဲဒီမျိုးကလေးကိုမျိုးကိုမြင်ရမှာဒါတပါးစစ်တမ်းမျိုးကိုမယ်နော်အဲ့ဒီမျိုးကိုဟိုဖြေနိုင်လို့ရှင်းရှင်းသိနေပြီဆိုရင်လုပ်တော့ရပြီမတိတိပိုင်းနဲ့ထိုင်လို့တော့ကုသိုလ်တော့ရမှာပေါ့နော်ဒါကတကယ်အစ္ဆာလမ်းကြောင့်မရောက်နိုင်ဘူးသဘောပြီလားအဖရားတရားတော့အကျမ်းမှာပါစစ်စစ်ခံနေတဲ့တရားတကယ်ရှိတဲ့တရားမဟုတ်လို့နော်စစ်စစ်ခံနေတယ်မှန်မလားတရားဝေဖန်ခံနေတယ်စစ်စစ်ခံနေတယ်စစ်စစ်ဝေဖန်နေတယ်အမှန်တရားပေါ်နေတယ်ရပါလားဘာမှမသိရင်အခုသင်တဲ့ဘိုင်းကပထမဦးကအရှုခံကိုရင်သင်မယ်နော်အရှုခံဆိုတာဒီနာအာယုန်တိတဘောပါပဲဒီတိတဲ့နမကြည့်လို့ရှိရင်နမနှစ်အကွက်ဖြစ်နေတယ်လို့မှတ်ပါအဲ့တော့ဆိုကြည့်ပါဦးဝေဉ္ဇဏယောသာသနာ့ဝေဉ္ဇဏတောက်ဆိုပါဦးဝေဉ္ဇဏယောသာသနာ့ဝေဉ္ဇဏတစ္ဆာပါတစ္ဆာလည်းနော်ဟုတ်နော်အဲ့တော့ပိဉ္ချတိရမတရားဓမ္မစကြံမှာပါတာနော်ပိဉ္ဇဏယာတိပိဉ္ချတိရမတရားတဲ့သူ့ကိုခွဲခြားစိတ်ပြတိရမှာတဲ့သူတော့ခွဲပြီးရှုအောင်မလို့မပြောဘူးနော်ပိဉ္စတိရမတရားလို့ပြောတာနော်ပိဉ္ညာဆိုတာပိဉ္ညာတိပညာတန်တိမေဒီသုံးတာနော်အဲ့တော့ခွဲကြပြီးတော့ပိဉ္စပြီးတော့တိရမတရားတဲ့အာယုန်တိဆိုတာဒါဒီပေါအောင်ပေါက်ဆက်တာပါလားလို့ဒီနေ့မှရှင်းသွားလင်းသွားအောင်တိရမတရားသို့တော့တစ္ဆာဒုက္ခတစ္ဆာဖြစ်နေတယ်နော်အဲ့ဒါဆရာအကူကြီးမရှိဘဲနဲ့ကုဘတာကိုခွဲကြမြင်တာဒီဘုရားအလို့ပြည့်စုံတာဗုဒ္ဓအလို့ကုလို့မဟုတ်ဘူးအတိတ္တဇာမြင်မှာဖျားဖြစ်တာ။ဗုဒ္ဓလို့ဝန်ခံတာ။အတုမဲ့ပညာအလင်းကြီးပေါ်တော့မှဒါအောင်မြင်တာ။ဒါမြင်လို့လည်းပေါ်အပြန်လည်းအင်ရမညာပဲ။တောင်ဖျားလို့ဝန်ခံတာ။ ဲ့တော့ဒုမတိညာလင်းပိုင်စီရဲ့အလုပ်ဖြစ်နေတယ်။ဘုရားကဘုရားတရားထိုင်နေတဲ့ဒီငါ့ဒီဟာတွေဖွဲ့ကြသိလိမ့်မယ်လို့မြူဆနေတယ်။တရားမှန်နော်။ကိုယ့်ကိုထိုင်ရင်ထိုင်ရင်နဲ့အယုံနဲ့တဘာဝတွေဖွဲ့ကြပြီးစိတ်ကောယူကပိုင်းချပြီးအကုန်ရှင်းရှင်းမြည်ပြီးသစ္စာပေါ်လိမ့်မယ်လို့တော့အမယူနဲ့တတဲ့ထိုင်မပေါ်နိုင်ဘူး။ဘာကြောင့်လဲမေး။ကိုယ့်ရဲ့ဖွဲ့စည်းပုံကလက္ခဏာ၃၂ပါးမရှိလို့သဘောရလားလက်ဒီမှာကြည့်လိုက်တော့ကျေဖះလို့ထိတ်တည်ကြီးသွားလားမညူတော့အတူရှင်များတဲ့လက်ကဘလို့ဒီနေ့မှာတည်ညာမပွင့်နိုင်သေးကြတယ်သဘောလားတမိကြိုင်ညာတော်ကြီးနေတာပေါက်ဖင်းမြင်တဲ့တရားဖြစ်တော့ကြဘုရားကဒီညာမှမမီးဘူးအိမ်မှာမကိန်းနိုင်တာသဘောတယ်နော်အဲဖះအလောင်းတော်ကြီးပေါ်တော့ဖះရှင်ရတယ်အမင်းရှင်ဝန်ခံထားတာပဲပါဠိမရင်တုံးကအရေးသေးမပြည့်တုံးကတရားကြည့်နေဘူးတဲ့ဒါမှပေါက်ဘူးတဲ့ဝန်ခံထားတာဒီဘာလို့မှဆိုရင်တော်တဲ့သူအဝစားမှုပြုချောင်းကျင့်နောက်ဆုံးကုကျင်ကြီးကိုပြန်စားကုကျင်ရဲ့ကိုပြန်တောက်ပြီးအသေးခံကျင့်တာတောင်မှမပေါက်ဘူးတဲ့အဲ့လောက်စီကျင့်နေဘူးတယ်လို့ဘုရားဟောမှာတွေ့ရတယ်အဲ့ဒီမှာရေးထားတွေ့ရတယ်နော်ဘုရားဟောထားတာအဲ့တော့အရေးသေးမပြည့်သေးပဲနဲ့ဒီအတိကိုဖောက်ထည်နေမှုမလွယ်ဘူးနဲ့နေပြီလားဒါပြည့်ရုံဏတဘာကိုပိုင်းခြားတိမှုဆိုတာဒီဘုရားအလုပ်ဖြစ်နေတယ်ဒါဘုရားရှင်ရဲ့ဂုဏ်တော်မှာကတမန်တန်ဘုံတော်ဘုံတော်ဆိုဂုဏ်တော်တစ်ခုအထူးပါတယ်နော်ဆရာမရှိဘဲနဲ့ကိုဘာသာကိုကိုဘာသာကိုမြင်နေတဲ့အပြင်တစ်ဖက်သားကိုလည်းမြင်အောင်ဟောပြနေတယ်ဘုရားဟုတ်ပါလားကိုယ်တိုင်မြင်တဲ့အပြင်တစ်ဖက်သားကိုလည်းမြင်အောင်ရှိတယ်ဘုရားတကယ်တော့ကိုယ်မြင်ပြီးသူများမြင်အောင်ပြောစားအခက်ဆုံးအလုပ်ခက်တယ်အလုပ်ပဲတရားစင်စားစင်စားမျက်စိနဲ့မြင်တာတောင်မှတစ်ခါကျရင်အမြင်ချင်းမတူဘူးမနှဲကိုပြယူပါလားအုပ်ကစိတ်နဲ့မြင်မယ်အလုပ်ကိုမှန်ပါလားပညာဥစ္စာစိတ်နဲ့မြင်တဲ့အလုပ်ကိုတစ်ဖက်သားကိုမြင်အောင်ပြရတာအခက်ဆုံးအလုပ်ဒီမှာစိတ်ကိုယ်ရဲ့ယူဆရင်တူအောင်ပြောတာတော့ခက်တယ်လေစဉ်းစားကြည့်ကစီဝါရေးတမတွေရှိတယ်မလားကိုကဒီလိုယူဆတာတစ်ဖက်လိုယူဆတာစိတ်ထဲမှာရှိတဲ့ယူဆရင်ပုံဖော်ထားတယ်ဘယ်သူတော်ကြည့်တာတောင်မှရန်ဖြစ်နေကြတာခဏခဏကိုမျိုးလိုမြင်မှတော့ခဲရင်တာကိုကအခက်ဆုံးအရာကိုဘုရားဖောက်ထည့်မြင်ထားတာတစ်ဖက်သားနားလည်အောင်ပြန်ဟောပစ်ခဲ့တာအဲ့တော့ဘုန်းကြီးတို့တူကဒီနည်းပညာကိုရအောင်သင်ပြီးတော့ကကိုယ့်လေကိုယ့်ရင်ထဲမှာဘုနော်အတိဝန်တော်အောင်ကြိုးစားရမှာအဲဒါဘုရားမရှိပါနဲ့ဘုရားတာသမီတန်ခါတိုင်းဟာလည်းပဲဒီပညာကိုတိပြီးတော့ပြန်ဟောတတ်တယ်လားလို့မေးတော့လည်းမဟုတ်ဘူးတဲ့ခက်ခဲတယ်တန်ခါတိုင်းလည်းမဟောတတ်ဘူးလို့ဘုရားသိတယ်ပြန်ဟောနိုင်တဲ့အရေးသေးရှိတဲ့ပုဂ္ဂိုလ်လည်းခက်ရှားရှားပဲတဲ့တယ်လေမလားဘုရားလည်းအမိရှိပြီးသားနော်အဲတော့ဒီတရားကိုဘုရားဟောတဲ့အချိန်သဘောပေါက်သွားတာတော့တစ်ခါပြန်ပြုတ်ခင်းတာတဲ့။လောက်ခင်းရင်မှလည်းသူဆိုထားတာ။နားလည်မလား။အခုကိုယောဂီတွေအမှန်ကန်ထူးတယ်ပြောရမှာနော်။ဘုန်းကြီးများလည်းပဲတိတ်တိတ်ဆိုင်ဆိုင်ဟောတတ်နေတာကိုအံ့ဩတာ။ဒါလည်းပဲအတိတ်ကစူတောင်းကြောင်လည်းမသိဘူးနော်။ဒါနားလည်အောင်ဖေးပြန်ပြောသင်ပြမယ်နော်။ဒီနေ့ပြောလို့တော့ဘုရားမပေါက်နိုင်ဘူးနော်။လှုပ်တရားစာတလုံးစာရိယပုံတစ်ချက်ရှိသေးတာရှိတယ်။လှုပ်တရားစာတလုံးသတရားပုံတစ်ချက်တဲ့အဲ့တော့စာပေတွေအများကြီးကိုစုပေါင်းပြီးတော့ပုံတစ်ခုနဲ့ရအောင်ဆွဲရမှာအဲ့တော့အခေဆုံးအပိဓမ္မာပိုင်းကိုဘုရားတို့ပုံတော်ပုံလေးနဲ့နားလည်သွားလိမ့်မယ်ဒါပုံဆက်ပြပြီနော်ဒုက္ခသစ္စာအဖွဲ့မှာဘုရားရှင်ဟောထားတာလေပူရင်းနာရင်တည်ရင်ပြင်ပူရင်းနာရင်တည်ရင်နော်အဲပရိသေတွေအတေဟုလေးတွေရင်းပြင်ဒုက္ခဖြစ်အချင်းရှင်တွေဖြစ်သူပဲနေလို့လဲမရအကျင်းပြတော့ပိစဥပါဒငါးခန္ဓာတစ္ဆာဒုက္ခမှမောလာဤဆိုမင်းကိုဆောင်ကြီးဆက်ခဲ့တာနော်တောက်ဆိုကြည့်အောင်နော်ပရိတန်ဒီအိုနာတိဟုလေးတွေရင်းမြစ်ဒုက္ခဖြစ်ဤမချင်းရှင်တွေဖြစ်သူကွဲနေလို့လဲမရအကျင်းပြတော့ပိစဥပါဒငါးခန္ဓာဒုက္ခတစ္ဆာမှန်မောလာဤအဲခန္ဓာငါးပါးအာလုံးပေါင်းရင်အကျဉ်းအားဖြင့်ခန္ဓာငါးပါးဒုက္ခတစ္ဆာလို့ဆိုတာအဲခန္ဓာငါးပါးဆိုတာဒီဘယ်ချိန်ပေါ်လိမ့်မယ်နဲ့အာယုသွားတက်ချိန်မှာအာယုတိတစ်ချက်မှာပါတာလို့မှတ်ပါဒါဘုလို့သိရအောင်နော်အဲ့လိုမြင်ရမှာလားအာယုသွားရနှစ်ခုတက်ချိန်နဲ့ဒီဘက်ကအာယုံဆိုရင်ဘက်ကဓာရဖြစ်နေဒါပါဠိစကားနေနော်ညီမလည်းပြောရမှာကမျက်စိဖြစ်ခဲ့တော့တိုက်မှာအဆင်းလို့ပြောတာနည်းနည်းလားဓာရကိုဘက်ကအပေါက်တွေဓာရကတကားပေါက်နဲ့သူဓာရခေါ်တာနော် နားဖြစ်ခဲ့တော့တိုက်မြတ်အာယုံကအတန်ဒါလို့ပြောတာနော်မခက်ပါဘူးနော်နှာခေါင်းဖြစ်ခဲ့တော့တိုက်မြတ်အာယုံကအနံရှာဖြစ်ခဲ့တော့တိုက်မြတ်အာယုံကအရသာကိုယ်ဖြစ်ခဲ့တော့တိုက်မြတ်အာယုံကအတွေ့နောက်ဘဝင်ပေါ့နော်မနှောဖြစ်ခဲ့တော့တိုက်မြတ်အာယုံကဓမ္မအာယုံဓမ္မအာယုံကြတော့သူတိမတိမနော်ဓမ္မအာယုံကလည်းတို့မျက်စိနဲ့မကြည့်ဘဲနဲ့ပေါ်တဲ့အတွေ့ပုံရိပ်တွေကိုပြောတာနားမလားအမူအရာပေါ်ရည်တွေပြောတာနော်။မငါနေတဲ့အိမ်ကိုတွေ့လိုက်ရင်ပေါ်မလာဘူးလား။မရှိတော့ဖះရလို့တွေ့လိုက်လေပေါ်လာတယ်။အိမ်ဖះရလို့တွေ့လိုက်လေအဲ့ဒါကဓမ္မအယုံစိတ်မှာပေါ်တဲ့ဓမ္မအယုံအာယုံလာရတယ်တိုက်တာနော်။ဒါတော့ဒီအာယုံကိုဒီလာရမှာတိုက်ချိန်မှာတဲ့ဘလို့ကြည့်ပါသလဲနေတဲ့ခါကျတော့တဲ့ဖះရှင်ဆုံးမထားတာကဒီချိန်မှာစိတ်စင်သေးဆိုနံလေးပါတဲ့။တပေါင်းနဲ့လာပေါင်းဆက်တာတဲ့။ဒါပြီးတော့ပေါင်းစုတာဘုရားရှင်ကသဘာဝလေးတွေကိုခြားနာပြီးတော့မှအမိလေးတွေပြေးခဲ့သေးတာဝေဒနာရေပညာရေသင်္ခါရရေဝိညာဉ်ရေဒါသင်္ခါရဆိုတာပါပြီးသားနော်အဲ့ဒီလေးကတဲ့အာရုံသတ်တဲ့ချိန်မှာတပေါင်းနဲ့လာဖြစ်တာတဲ့ပြီးတော့မှဖတ်တာဆိုတာကပေါ်တော့တာဖတ်တာဆိုတာပေါင်းလောင်လာပါလေလောင်တဲ့ဘုရားဘာကြောင့်သုံးရလဲဆိုတော့ဒိဋ္ဌိဘုရားရဲ့စာကြောင့်နော်၆ပါးဖတ်တာဖြင်းနှံထားလေပြည့်စုံတဲ့လိုပဲတဲ့။အောင်သားမတဖြန်းဖြန်းလောင်တာလို့သူပြထားတယ်။ဒီစကားရဖို့ကရဲရဲပြောရတာနော်။နောက်အာရိတတုတ်တန်မှလည်းဟောပြီးသားပြီးလောင်တယ်လို့ပဲသူပြထားတယ်နော်။အဲ့တော့မှသာလေတဲ့အကျိုးတရားချင်းကဆရာအာယုံတိဆိုတဲ့ဘုရားပေါ်ပါလေ။အဲ့ဒါကိုမိလိနဲ့ပညာမှဟောပစ်ခဲ့တာဒါကိုဟောကျင်တာ။နားလည်မလား။အာယုံတိတဲ့ချင်း၌ယုတ်စိတ်စိတ်တဲ့ယုတ်တွေပေါက်ဆက်ပေါင်းလို့ဘုရားရှင်ကခွဲခြားပြခဲ့တာတဲ့နေပြီနော်ဒါပုံစံနဲ့ဆိုတာနားလည်တော့ပြီနော်ဒါကကောင်းပြီဒါကကြည့်တော့ဒီစိတ်စိတ်တိတ်တွေကဘယ်ရလာလဲမီးတော့တဲ့စိတ်မိတာကဘဝမှာမိထားတာတဲ့ဘဝဆိုတာနှလုံးအိမ်နော်စိတ်နဲ့ပတ်ခိုင်မှာအနည်းငယ်တွေ့မှာဒါမိတယ်လို့သိထားပြီအဲတစ်ချက်ပေါ်လို့ရှိရင်တဲ့ပင်မပေါ်တဲ့မျိုးဝင်ပမာဏပင်မပေါ်တာကသိခေါ်တယ်ရှင်ပါလာတာသူတွေခေါ်တယ်တာဖះမှုတော့ခွင့်နေတာသိခဲ့ခြင်းလို့ကမနေ့ကတင်ခဲ့ပြီးပြီမြေတော့တစ်ခါမှာဂရီဘောင်းဘလောက်လဲတသိန်းကျော်တယ်ပြည့်စစ်တက်တယ်ညောပြထားတာတိနေတက်ကတစ်ဆက်ကမှာအချိန်90ညံလုံးအားကြီးတော့ဆက်တယ်ထင်ရတာဟုတ်ပေါ့လားဒီမှာကျတော့မြေတော့တစ်ခါမှာဂရီဘောင်းတသိန်းကျော်ရှိတယ်လို့ဖះဟောခဲ့တာအဲ့တသိန်းကျော်တဲ့တကြီးကိုဖះပိန်းထားပြပြန်ပြမယ်နော်ပြက်ခနဲ့ပေါ်ရင်တဲ့ပင်မစိတ်ကဒီမှာကြတော့ဝิญဉ်ဆိုတဲ့အမည်နာမနဲ့ထုတ်ရှားသွားတာနော်ဒါစိတ်တဲ့အပင်မစိတ်ကဒါဖျားပေးတဲ့အမည်နော်သူနဲ့ရှင်ထားတာကစေတိတ်52ပါအဲ့ဒါကစေတိတ်ကြီးတဲ့သူ့ရဲ့အမည်နာမသူ့ကိုရသွားတယ်ဝေဒနာခံစားမှုသဘောမှာတစ်ခုပညာမှတ်သားတဲ့သဘောမှာတစ်ခုသင်္ခါရမှာ50ရှိတယ်လို့ပုံထားပြန်နေတယ်အဖေရောတက်ရင်နော်အဖေစိတ်သိတဲ့အမိလေးတဲ့စိတ်နဲ့ရှင်းပါတာလေအခုပြောတဲ့ပုံရိပ်ခတိပုံလေးဟာဘယ်မှတ်ပါနော်ဂရေပေါင်းတသိန်းကျော်မြေတောင်တစ်ခတ်ကာလကဘယ်လောက်လဲမြေတောင်တစ်ခတ်နော်အိမ်နှောင်းကဘယ်လောက်လဲဂရေပေါင်းတသိန်းကျော်အဲ့တဲ့တချင်ကိုဖျားခွဲဟောနေတာဘယ်မှမလွယ်နိုင်ဘူးတော့ပါမယ်နော်ဒါဘယ်လိုကြောင့်ဒီလိုဖွင့်ရပြောနေလဲဆိုတော့တောင်မြို့ရန်ကြီးအကျော်နော်ရှင်ဇနက်ကဝိနာဆရာဘုရားကြီးရဲ့ကျေးဇူးပဲစိတ်ချက်ပေါင်းကရိတ်ခတ်တာနော်ပေါ်လိုက်ချုပ်လိုက်တာဒေဒီပေါင်းမလားလေတသိန်းကျော်ကာလကမြတ်တော်တစ်ခတ်တစ်ဆက်ကမဟုတ်ဘူးနော်တစ်ဆက်ကနဲ့ပြီးတစ်ဆက်ကဆိုတာဒီဒီဒီလိုသွားတာဟာဟာဖြတ်ခနဲ့ခတ်တဲ့အချိန်လေးပြောတာတစ်ဆက်ကနဲ့ပြီးတဲ့အချိန်မှာအိမ်လုံးကလေးပေါင်းတသိန်းကျော်ဘုရားရှင်ရေးနိုင်တာအဲ့ကျတကြီးကိုထက်ခွဲနေတာအဘောလားတရားဘုန်းကြီးကရေတင်းနေပြောတာဘုရားတရားတရားကြည့်တရားထိုင်ဒါခွဲမြင်ရအကြောင်းမရှိဘူးလို့ပြောတာအဘောလားဒါဘုရားအလို့တောင်ဘုရားဟောတာကိုဘုန်းကြီးတို့ကတတ္တတရားနဲ့လက်ခံပြီးတော့ကျင့်ရမှာဘုရားကမြင်မှလို့ဆိုတော့မလုပ်နဲ့ကိုယ်မြင်မှလို့သွားလို့လို့ရှိရင်တော့နေတော့မရဘူးဒါတရားတရားရှိရထားရနိုင်တယ်တဲ့ကိုယ်တိုင်ဖောက်ထဲမမြင်တော့လည်းပဲယုံကြည်မှုရှိရခံထားပြီးတော့မှပြန်ပါတဲ့ဆိုဒီမြန်မာနဲ့ခက်နေတယ်နော် ရှင်မြတ်ရဲ့ဒါပေမဲ့တဏှတိကောအကုန်လုံးကြီးကဘယ်သွားထားမလဲမိမှာပေါ့နော်ကိုယ်သိပြီးရမယ်တရားဆိုတော့ဘုရားကဟောပြီးသားတရားကြီးတဲ့ခါမှာတရားပါတယ်သတိပညာဝိရိယသမာဓိတထည့်ထားတာတရားတရားရှိရထားတာဒါတရားနဲ့ပတ်သက်လို့ရောစီတော်ဘုရားရှင်းပြထားတယ်မင်းတို့တဲ့ဒီဘက်ကတရားတရားဆိုရင်ဥမာပေးရင်ဒီကဗ္ဗမြေဘုံဥမာပေးတဲ့အခုကဗ္ဗမြေဘုံကြီးရှိတယ်ဆိုပါတယ်တဲ့အဲ့ဒါကိုယုံသလားလို့ဘုရားကမေးတယ်ကျောင်းဆရာတို့ပြည်စကားနော်အဲ့တော့အကုံကယုံလို့ဖြေရတာပေါ့နော်လက်ခံတာယုံကြည်ထားရတယ်အဲ့ဒီမြေဘုံတိုင်းတိုင်းရောက်မှန်းနဲ့သိကြတယ်ရောက်တယ်လို့ယုံထားတယ်ကောင်းပြီလေတဲ့ယုံအောင်တဲ့ကဘာအနှံ့ရောက်ဘူးသလားတဲ့ပြေဖြေရပါအောင်ရောက်ဘူးလားရောက်ဘူးလားထားလိုက်တော့ကဲဟိုးကောင်းရင်ဒီကဘာကြီးကိုအကုံမြင်ဘူးလားဆိုတော့အတ္တရာတရားခေါ်တယ်ကိုယ်လည်းရောက်ဘူးလားမြင်ဘူးလားမဟုတ်တော့လည်းပဲယုံကြည်မှုရှိရင်တရားတရားခေါ်တာတိုင်းတကယ်ရောက်တယ်လို့ယုံထားတာယုတ်တိတန်လို့ယုံထားတာပေါ့။ဟုတ်ပေါ့လား။လက်တွေ့ရတာအတိုင်းတာတစ်ခုတော့လက်တွေ့ရှိတယ်ပေါ့။ဟုတ်ပေါ့လေနော်။ယုံကြည်တော့ပုံကောင်များလည်းရောက်ခဲ့တာကိုပြန်ပြောထားတယ်။သူကလည်းအတိုင်းတာတစ်ခုသွားကြည့်တယ်တကယ်တွေ့နေရတာ။ပြန်လာတယ်ကိုယုံရှိတယ်လို့ယုံကြည်ထားတာ။ဟုတ်တယ်နော်။အဲ့ပမာလိုပဲတဲ့။အတိုင်းတာတစ်ခုလည်းလက်တွေ့မြင်ရလိမ့်မယ်။ဒါတော့ဖះဟုတ်လို့အကုန်တော့မမှတ်ဘူး။ဟုတ်ပြီနော်။အဲ့တော့ဒီတိုင်းမှတ်ပါတဲ့။ဒီစိတ်တွေစိတ်တွေတွေရှိတာကိုဘုရားမြင်မှုကတော့အဝေးကြီးပဲ။ဒါတော့ယုံကြည်မှုနဲ့လက်ခံခြင်းသုံးပါမှာနည်းနေမလားအဲ့တော့ကိုယ့်ဘာကိုတရားကျင့်နေစိတ်စဉ်မြင်အောင်ကြိုးစားမယ်ဆိုရင်တော့ဟာပါဠိဖြစ်မရနိုင်ဘူးရနိုင်တယ်အဲပါဠိဖြစ်ပြီးတော့ဘုရားဖြစ်အောင်ကြိုးစားဘုရားဖြစ်ရင်တော့မြင်ရမှာပဲနော်ဟုတ်တယ်နော်တရားမှန်နော်ဒီနေ့စာဖတ်မှမားနေတယ်နော်အယူဆလေးမှားသွားလို့ရှိရင်ဒါကြောင့်လွဲသွားရင်ကျင့်တယ်လွဲတော့မှာပဲသဘောရလားတခါတည်းရန်အချို့အချို့ဒီတင်ကြတာလေးတွေဘုရားတစ်ဆင့်ကြားတာလေးရှိတယ်ပေါ့နော်ကိုယ်နဲ့တမားရီဆောင်ပြီးတော့ဒါကိုဖောက်မြင်အောင်ကြိုးစားရမယ်လို့အယူဆရှိတယ်ရုပ်တွေနဲ့ခွဲကြပြီးကိုယ်ကိုမြင်ရမယ်လို့ယူဆတယ်ယူဆပြီးအပြင်းထန်ထိုင်ရတယ်အဲထိုင်တော့ကပြန်ပြောတဲ့အခါရုပ်ကိုမြင်နေရအောင်အဲနာနေကိုလည်းခွဲကြမြင်နေရအောင်ပြန်ပြောကြတယ်ဆိုတော့အမှန်တော့အယူဆမှားပါပဲဒါကြားဘူးနားပါဘူးမြင်နေတင်တာတကယ်မဟုတ်ဘူးဟုတ်ပါလားအဒီညာမကဖះကိုဖះဟောတာကိုယူကြည့်တော့လက်ခံကျင့်သုံးရမှာလို့မှတ်ထားရမယ်။ဟုတ်ပါဘူးလား။အလုစင်သားကြီးစိတ်ဆွဲသဘောတရားကြီးမြင်လို့ရပါမလား။မရနိုင်ဘူး။အခုတော်ရင်မြတ်စိတ်ကိုမြင်နေတင်တာကဘယ်မှမားလဲဆိုရင်စိတ်ပေါ်ရင်တခြားမှတ်ဖះဟောထားတာကစိတ်တွေကပါပြီးသားလို့ခွဲလို့မရဘူး။အဲ့ဒီစိတ်တွေနှစ်ခုအားလည်းပဲတဲ့။အဲ့ဒီနှစ်ခုအားလည်းပဲဒီခုလေးခဲ့ဒီခုနော်စိတ်တွေလေးဆိုတဲ့နံလေးခုအားလည်းပဲတဲ့။အောင်တော်ကတိုက်ချိန်ကြမှာပေါင်းတာပေါ်ဝဲရတာသူ့လိုလိုပေါ်မနေဘူးအဲ့မှာနေဘုန်းကြီးကအမားပေါ်တာပဲသိပြီမနော်စိတ်စိတ်လေးကသူ့လိုလိုတက်တက်တီးကြပေါ်မနေဘူးအောင်တော်ကတိုက်ချိန်ကြမှာအဖြစ်ခွင့်ရသွားတာဒီစကားနဲ့နေဘုန်းကြီးအယူဆမှားတာပြင်ရတော့မှာဘုန်းကြီးဆရာစိတ်ကတက်တက်သွားနေတင်တာဘုန်းတယ်တယ်နော်ယောက်ကတက်တက်ရှိတယ်တင်တာအဲ့ဒါမှားနေတာသဘောလားယုတ်တရားနဲ့ညာထင်နေကြတာနော်အဲ့ဒါအမှားကြီးတဲ့အောင်နဲ့တော့တိုက်တဲ့အချိန်မှာယုတ်တွေပေါင်းလောင်တဲ့အချိန်မှာတဲ့နန်လေးကဖြစ်ခွင့်ရသွားတာတဲ့အဲ့ဒါမှဒီအာယုံတိလိုက်တာတဲ့လက်စားပြီးမှတရားဟောပြီးလားနော်ဒီနန်လေးကဒီဝိညာဉ်ပြီးတော့ဝိရဏတင်သင်္ခါရစတဲ့စိတ်ဆိုင်သိတဲ့သူတရားတပေါင်းနဲ့ဖြစ်တပေါင်းနဲ့ချုပ်သူသွားတာတဲ့ဒီဒီပင်းဆရာတော်ဘုရားကြီးကဒီတဲ့ကြောက်ခဲနှလုံးကိုအားနဲ့ခတ်တဲ့ဆံမိထွက်တဲ့ကဲသူတဲ့ကြောက်ခဲနှလုံးကိုအားနဲ့ခတ်ပါကမိထွက်တဲ့ကဲသူပြန်ပြောကြည့်ပါဦးကြောက်ခဲနှလုံးကိုအားနဲ့ခတ်ပါကမိထွက်တဲ့ကဲသူဆိုအားနဲ့ခတ်ချိန်မှာမိကဖြတ်ကနေဖြတ်တာအစရှိရမှာမဟုတ်ဘူးဟောပါလားအဲ့ဒီပဲနားနဲ့အတန်တိုက်ချိန်မှာနန်းလေးပါဖြစ်ခွင့်ရပြီးတော့တိလိုက်တာတိသားမိဒါနဲ့လက်ရင်ရလားဒီကမှန်တော့ဒီကိစ္စချက်နေတယ်နော်ဘုရားရှင်ကမပုံနေပုံစိတ်ကမှဖြင့်ပတိန်ပုံပေါ်လိုက်အာရောင်ကုန်ပေါ်လိုက်အာဖြူလုံးဖျားရောက်သွားလိုက်ကျေကျိုးဖျားသွားလိုက်သူထင်းနေမှာလားဟုတ်ဘူးအဲ့လိုမျိုးစိတ်ကလျှောက်သွားတာမဟုတ်ဒီမှန်နေမဲ့မှန်ထောင်လို့ပဲတဲ့သူကရေဘူးကြားဘူးလို့သူဆော့ဆော့ဖွက်လာဖွက်တော့အမိကန်ကဓာရတာဘဝင်ပွင့်ကရုပ်အာယုံဒီမှာနန္ဒီမပါပြီးသားတစ်ဖြတ်ဖြတ်နေသူကဒီမှာဆက်ဆက်ဖွက်လာဒီပစ္စည်းဖမ်းလို့ဖြစ်နေတာအဲ့ဒါကိုစိတ်ကပြေးတဲ့ချိန်လည်းမဟုတ်ဘူးပြေးတာမဟုတ်ဘူးနည်းနေမလား မဲစကားကြောင့်ဖခင်ဒီလိုပြောနေတယ်ဆိုတော့ပါဠိတော်ရှိတယ်။ဒုရေကမဧကဇာရံအတိရံကုဟာတယံရေစိတ်တံပိုင်မေတ္တဏီမောက္ခဏီမာရဗန္ဒနာဓမ္မဗန္ဒနာရှိပြီးသား။အမှန်တန်ဝေးတဲ့ရက်ကအာယုံကိုလည်းပဲဆွဲယူပြသနိုင်တယ်။ဆိုဒီမှာလည်းမရှိတာ။ဟုတ်ပေါ့လား။ပြီးပြီးဆက်ဖမ်းလို့ဆွဲလိုက်တာပဲ။ကဲကဲနေငယ်ညမ်းမှာတွေ့နေမဘလုံးဝဲတွေနော်တင်းနေရတာတွေကိုဒီမှာလာမပေါ်ဘူးလား။အဲ့လိုပဲအဲ့တိုင်းပဲဆွဲထားတာ။နည်းနည်းနားပြီးတော့အကောင်ထဲရှာမရတဲ့စိတ်ကျစ်စစ်တယ်လို့ဖြစ်နေစိတ်နည်းနည်းပြီးတော့သူမိတာကနေရာဌာနဖရားပြရတယ်ဘဝမှာမိတာနှလုံးအိမ်ထဲမှာလှိုင်ုံတဲ့နှလုံးသားပြောလှိုင်ုံတာမိတာဒီမှာမိထားတာတစ်ခါပေါ်ရင်တဲ့စိတ်ပဲပေါ်နေတယ်တဲ့စိတ်မပေါ်ပါဘူးနည်းနည်းမလားဒီပြင်းနဲ့မှာစိတ်မပေါ်ပါဘူးစိတ်ပဲပေါ်လာပြတာမြန်လုံးလို့ဆက်တယ်ထင်တာအဲပေါ်ရင်လည်းပဲအောင်တော်ကတိုက်မှာတော့ပုံဝင်ရတယ်ဘောင်းနဲ့ဖြစ်တာအာယုဆက်ကြိုင်လိုက်တာပဲဆက်ကြိမ်ဆိုတာကအောင်ဓာရောက်ကိုပြီးပြီးတော့အောင်ဆက်ကြိမ်တာနော်အောင်ဓာတိုက်ကြိမ်ရှင်းပြတာဒါတိုက်တပေါင်းနဲ့ပါလာတာအမှန်ညံတာဟောပါရဲ့လားဒါကိုဘုရားရှင်ကဆုံးပါလားအဲ့စိတ်ကိုဆုံးမနိုင်ရင်တည်ရင်ကင်းရရောက်မယ်လို့ဘုရားဆုံးမရတာဒါကပဋ္ဌာန်းဤမှာတခါပြတော့ဒီစိတ်စေတိတ်ကြီးပေါ်ပြီးဆိုရင်အာရမဏပဋ္ဌာန်းမှာကြတော့ပါလူမတယောက်ဟာအိယာထာရင်ကျူရတံဝေကြိမ်ထားတယ်လို့ပဲແກ່ອ ພ້າອຸລຸມາຍີຫັ້ນຖ້າແມ່ນຊິຈູລະດີກາຍມີຖ້າລະມັນແຕ່ທີ່ມາຈູດັນປາລະປີດາອ້າຍໃດແມ່ນເສິດບໍ່ລຸຊິຫຍັງອາຍຸສ້ວກັນປີດາຜິດດີດາຕະບາງແນ່ປາປີດາລະຢູ່ຢູ່ບາແດ່ນີ້ຍົກຊົນນີ້ກໍນາແດ່ຫໍເບັກແຂ່ລະອັນນາພຸ້ຍໂຕຫັ້ນຍ້ານຕາມາຕັນບູໂຕຫັ້ນວ່າເສິດກະຕັດຕັນປີ້ນະຍົກກະຕັດຕັນຖິດດີດາບໍ່ຮູ້ຜູ້ມ້ານດີເນາະບໍ່ບໍ່ນະຍົກແນ່ຕະຊາດີຊິຫຍັງມ້ານດີເນາະເນາະອາຍຸຕິມາတဘောင်းနေဖြစ်တဘောင်းနေချုပ်တာပါလို့မှတ်ပါပြန်ပြမယ်နော်အာယုံတိမှာပါတော့တဘောင်းနေဖြစ်တဘောင်းနေချုပ်တယ်အဲ့ဒါတိုင်းမကသေးဘူးသူပရိယေကိုနားလည်ရအောင်မယ်ငါးဒွာရမှာယေစီနာနှကောင်းတရားကိုမှာနော်ငါ့ဥပေါင်းစုလို့တိပြီးလို့ရှိရင်ကလံမချမနော်မှာထပ်ပွင့်တယ်အဲ့ဒါကြတော့ပင့်ကိုအိမ်နဲ့ဥမှာပေးခဲ့တာပင့်ကကျိုးရည်သွဲပြီးတော့အလဲမှာထိုင်နေတယ်ကျိုးလေးတစ်ချောင်းမှာဒကောင်သောပိုးကောင်ကလာကြီးလိုက်တယ်ဆိုရင်တုတ်မသွားဘူးလားလှုပ်ရင်အဲ့ပိုးကောင်ရှိအောင်အဲ့ပိုးကောင်ရှိအောင်ပြင်သွားသွားတာတကိုက်ချီပြီးတော့မှအလဲမှာပြန်ပြန်စားတယ်အဲ့ပမာလိုပဲလို့ဗျာအမှန်တန်ရှင်းအောင်ဟောပေးခဲ့တာနည်းနည်းပြီလားနားမှာအတန်တိုက်ရင်ဒီမှာလာပေါင်းပြီးသားဖြစ်တယ်ကာလမချားတော့အမှန်တန်ညံ့တော့ပြီးရင်မနှောမှာထပ်ဝင်ပြီးတော့ဒီအာယုံဆက်ကြစားတာညံ့တော့လို့ဟုတ်လားမတိလိုက်တာကျောင်းဖះဟောထားတာဥမာနားမှာကပြောမယ်နော်ဘိုင်းတကလေခွင်းထဲမှာငားရှာနေတယ်လို့ပြောလိုက်မယ်အဲ့ဒီပေါ်မလာဘူးလားအဲ့မှာအတန်ကြောင့်အတန်တိပြီးတာနဲ့ကလမချာပုံလေးပေါ်တာအဲ့တော့ဖះရှင်ကအသေးစိတ်မြင်တာဒီမှာတိတယ်ဘနောမှာလည်းပေါ်နေတယ်ကလမချာဖြစ်တာနော်အဲ့တော့ဘုရားရှင်ကကျွန်တော်ကြီးမားဘုံကအဆင့်စင်ဝီတိပိုင်းတော့ဟောပြသွားတာမိတက်ထားတာအများကြီးပဲနောက်ဖို့လို့စာရိုက်ဖိုင်ရင်ဖိုင်မြစ်တီထေကုံတာပဲအခုလို့တပေါင်းနဲ့တပြိုင်နဲ့ဖြစ်တယ်ဆိုတာကိုမဖွဲနိုင်ဘူးကာလမချဖြစ်တယ်ဆိုတာမသိနိုင်ဖြစ်တာသို့တော့ပြန်ပြီးကျန်နေပြန်ပေါင်းတော့မှမနဉဏ်မှန်းသိရမယ်ပြောလို့ရင်းကအဲ့ဒါနော်ပြန်ပြောမယ်နော်သိတာလည်းပဲဒီငါးခုပေါင်းစုလို့သိတာနော်ဆရာမတ်ပါမျက်စိမှတိလဲပဲဒီငါးခုပေါင်းစုလို့တိတယ်။ပြီးရင်အမြန်ဆုံးလောင်ပြီးတော့ပျောက်ွယ်သွားတယ်။နောက်အတိတ်တွေတိတယ်ခါမနှောမှထပ်ပြီးတော့ဖွဲ့ပြန်တယ်။နည်းနည်းလား။ဖွဲ့ပြီးရင်ခါဒီကငါးခုပေါင်းစုတောင်းသားပြန်တာပဲ။နောက်စိတ်ကတခါထပ်စုတယ်လားပဲ။အာရုံကပြန်စုံတာပဲငါနှုတ်ထပ်စုံတာပဲ။ထပ်ပြီးစုပြီးတခါတိပြန်တယ်ချုပ်သွားပြန်တာပဲ။ကနောက်ထပ်ဖွဲ့ပြန်တာပဲ။မြန်လုံးတော့ကလည်းဆက်တယ်ထင်ရတယ်။တန်းနေတာအောင်မရတယ်အမှန်တရားမြန်တာဘူးဟုတ်ပေါ့လားဒါမှမဟုတ်သူ့ရဲ့အဆက်အကြားကိုရှာလို့မရအောင်မြန်တာတင်းစစ်တက်လို့ပေါ့အဆက်ကအကျဉ်း90ဆိုတော့သူ့ရဲ့အဆက်အကြားကိုရှာလို့ကိုမရဘူးရားကိုရှာလို့မရဘူးနေဆက်တနေရာရှိမှန်းကိုမသိဘူးဟုတ်ပေါ့လားအဲ့ဒီမှာကလေးပေါင်းတသိန်းရောင်နှုံဖြစ်တဲ့အတိုင်းတာကိုဘုရားရှင်အဆက်ရှာခဲ့တာလေလွယ်မလားလို့စဉ်းစားဒါမှမဟုတ်ဒီကတဏ္ဍအဆက်ဆိုတော့လွယ်လဲမထင်နဲ့အမှန်တကြီးမတဲ့ညွန်လေးနဲ့မလို့ရှာနေခဲ့တာလေ။သဘောပါမလား။ပြန်ပြောမယ်နော်။သူ့နေဖုန်းကြီးကပြောမယ်ကဲ။က ကိုနေတဲ့အိမ်ဘယ်မှာရှိတယ်လဲပြောလိုက်မယ်။ကျန်နေမကြလိုက်ဘူးလား။အတွေ့ပုံရောပေါ်မသွားဘူးလား။အဲ့ဒါဘယ်လိုတရားမှတ်ကြမလဲစဉ်းစား။ဘယ်လိုရှုကြမလဲ။တဏှာအစအဲ့ဒီမှာပါသွားပြီ။မကြင်ဆက်လိုက်တယ်သိလိုက်လား။အဲ့ဒီမှာဥပါဒံကံမှာပါသွားပြီ။သိလိုက်လားဆိုတော့မသိလိုက်ဘူး။မနှမြန်တာယူ။ကိုနေတဲ့အိမ်တို့အတန်ကြားလိုက်တာကနားမှာပေါ်တဲ့ခန္ဓာ။အတန်အိမ်ကနားမှာပေါ်လိုက်တာ။ပုံတိုင်းအိမ်ကမနှောပေါ်လိုက်တာအဲ့ဒါပဲနော်ပေါ်ဆိုရင်သူကစိတ်ချပေါင်းများစွာရုပ်ရှင်ဖဏိပြတယ်တဖျက်ဖျက်နဲ့သူကဆက်လိုက်တာမနဲ့မြန်တာအဲ့ဒါကိုလောစီကအမတ်တမနဲ့ငါအိမ်လို့ထင်လိုက်တာထင်မယ်အမြင်မှဒိဋ္ဌိခေါ်တယ်ငါသူပါတော့မာနပါသွားတော့အတုံးခဲအစဉ်အထည်ထင်ထားတာဘူးဒါဆိုရင်ဒိဋ္ဌိဇာနဲ့ဒီကတဏပိုင်ဥပါဒံကရောက်သွားတာပဲစိတ်စီလို့အမနဲ့မြန်တာယူမနဲ့မြန်နေတာဒါအတန်တော့အတန်နဲ့တတ်တတ်တာကဲအသက်ရှူမယ်ကိုမလှုပ်သွားတာနဲ့မနှောမှလည်းမျက်နှာအရေးပခုံးလက်ရှိပြီးပေါ်လာတာမနှက်မြန်တာအဲ့ဒီမှာနောက်စိတ်ကအညာမလာဘူးဆိုရင်ငါ့ကိုယ်လုံးထင်ထားလိုက်တယ်ဒါဆိုရင်ဒီဘက်ရောက်သွားပြီမနှက်မြန်နေတယ်ဖြစ်စ်လို့မြန်နေတာတော်တော်ခက်တဲ့ပညာနော်မတိဘဲနဲ့တရားထိုင်လို့ကတော့ဒီဆက်ပြတ်ဖို့မလွယ်လာဘူးနိုင်မလားဒါမလို့သမရသမားကြီးတွေဆိုရင်ဒီသဘောတရားကိုပိုင်းခြားပြီးမသိနိုင်တဲ့အခါကျတော့နေတဲ့အခါကျတော့ပြမဖြစ်တယ်ဇာတိကပြမဇာတိဖြစ်တယ်တတိပြာမှာကအမင်းကိုဆရာဘေးပြန်ကြည့်တိုင်းပြာမှာနော်အလာယဥဒကရတ္တိကြီးတွေအကြောင်းအဲ့ရတ္တိကြီးတွေကဘုရားမပွင့်ခင်ကရတ္တိကြီးစီရှစ်ကဘာ40နောက်ကဘာ40ပေါင်းတော့80မြင်နေတဲ့ပုဂ္ဂိုလ်ကြီးစီနေအားမဟုတ်ဘူးလက်ပြီကိုကြွရင်လည်းပဲဝိရဒကလေးဆက်လိုက်တဲ့အချိန်လုံးနဲ့သူကစိတ်ညစ်တဲ့ဆားရောက်သွားတာအဲ့လိုအားရှိတဲ့ပုဂ္ဂိုလ်ကြီးတွေဘယ်နေကိုယ်နဲ့ကိုယ်ဝင်နေကြတာတရားမြတ်နဲ့ဥခိုက်နေရတာအနောက်ဘုရားအလောင်းတော်ကြီးဖွားယူနေတဲ့ခါကျတော့သူကမျက်ပြည်ရောက်နေတဲ့အချိန်လက်သားတွေကပျော်လို့လို့အဆိုးကြီးမြောက်ကောင်းပေါင်းလေးမြောက်ပျော်ကြတာအမောင်တို့ဘာလို့တော့ပျော်တာလဲဆိုတော့တိတိမတည်ဘူးလားတဲ့ဘုရားအလောင်းတော်ဖွားပြီဆိုတော့ဟိုတအားဝမ်းတာပြီးတော့တော့ဖူးမယ်ဆိုပြီးတော့ဆင်းလာတာကပိလေးဝင်နော်သောတာပန်မြင်းကြီးနန်းတို့ဆင်းတော့သူကွယ်တဲ့ယတိဆိုတော့ဝန္တာအာရချီးကျူတာပေါ့ဘုရားလောင်းတော့ဖွားပြီးလို့ကြားတယ်တဲ့ဘုရားလောင်းတော့ငါဖူးပြရစီဖွေးပြရစီဆိုတော့အာကလေးလေးကိုလောင်းတော်လေးကိုနော်သူ့ဖေကပြေးပြီးတော့ယတိကြီးကိုအယူသေးပေးမဲ့ပုံလုပ်တာဒါတက်တဘောကမရဘူးအလောင်းတော်ကကြွားပြီးတော့အာကောင်းရံတွေ့ပြီးတော့ယတိကောင်းမရောက်နေတာအဲ့ဒါမှလောက်ချီးပြီးတော့အာသူကမြင်နေတာကိုရှေ့ကိုမြင်နေနော်ယုံပြီးတော့မှမြည်ရပါကြတယ်ဘယ်လိုဖြစ်တယ်လဲလို့ကလေးကိုပြန်သိမ့်ပြီးတော့ဗောနော်အဲ့မှာမေးတော့အာဟောတဲ့မင်းကြီးတဲ့ငါကဘာ80မြင်တာတဲ့မြင်နေတာတဲ့ကဘာအောင်များသာမှာတဲ့ဖះဆိုတဲ့အတန်တရားဆိုတဲ့အတန်တန်ကစားအတန်ကြောက်တော့ခဲရင်တာဖះလုံးတော့ငါဖူးရလို့တဲ့ဝမ်းတာလုံးလို့ပါတဲ့ပျော်လုံးလို့ပါတယ်နော်အေးကြတာသူဖះဖြစ်တဲ့ကငါတည်ပြီးတဲ့မနာရတော့ဘူးသူမြင်လာတဲ့နေအာမုံနော်ကဘာရှင်းနေမြင်နေအာတို့တော့ဒီစိတ်စီတဲ့ယုတ်ကိုသူခွဲကြမြင်မသွားရဘူးမမြင်နိုင်ခင်ဘူးဟောပါ့ဗျာမမြင်တော့ဟာဘလို့ကျင့်နေဆိုတော့သူကျင့်တာကမြင်လို့ဆိုတော့ဟေးဟောလို့သိရတာနော်သတ္တမှာတတ္တဝါတွေဟာယုတ်တိကိုစွဲလန်းလို့ဆင်းရတာလို့မြင်နေတယ်အဲ့တော့သူကမြင်နေမြယုတ်ကိုယူဆထားတယ်နာမတွေ့ဘူးစိတ်မတည်ဘူးတွေးလေပဲယုတ်ဒီကိုပဲပုံဖော်တာယုတ်ဒီပုံဖော်ထားတာအဲ့တော့အတွေ့ပုံကြီးကယုတ်ဒီတက်တက်တူတူယူဆထားတယ်အဲ့ဒါကိုမစွဲလန်းဘူးဆိုတာဖယ်လိုက်တာပေါ့ငါနဲ့သွားတာညံလည်းမသိဘူးအရှုညံလည်းဘယ်မှမှမသိဘူးအဲ့တော့ငါနဲ့သွားတာအဲ့တော့ငါယုတ်ဒီမစွဲလန်းအောင်နေမယ်ဆိုပြီးတော့ဟာနာကငါဖြစ်နေတာညံလည်းမပါဘူးနော်အရှုညံလည်းနေရာမသိဘူးအရှုကလည်းသူသိတာမဟုတ်တော့ဟာမတွေးပဲနဲ့ငြိမ်ပြီးတော့ဟာနေတော့တာပဲသူတွေးတော့မပေါ်တော့ဘူးပေါ့အောင်ရည်ရောပြီမလို့ပဲငြိမ်းခံနေတော့ဟာဘာမှကိုမပေါ်တော့တာအဲ့တဲ့ငြိမ်းတော့ဟာအတွေးမရှိဘူးဆိုရင်ဒီစိတ်စေတိတ်တွေကအတုံးနေသွားတော့နော်ကျွန်တော်ကအေးလာတောင်းတကြောင်းကြနေတော့အေးလာတာပေါ့အေးတဲ့စိတ်ပြန်ပြီးတော့ဟာဇန်ဖြစ်သွားတာစိတ်နဲ့ကိုတတက်ဖြစ်ပြီးတော့ပေါ်ပါပြီးတော့ကောင်းရင်ပြန်နိုင်နေတယ်ဖောက်ထင်းမြင်နေတယ်အဲ့တော့ဒီကောင်းတဲ့ပုံစံကြီးစီငြိမ်းပြီးအေးကြတယ်မှတအားအေးကြတယ်နော်နောက်ဆုံးအေးတဲ့ကတကုံးပြန်သွားပြီးတော့ပေါ်ပါပြီကောင်းရင်တော့ပြန်နိုင်နေပြီသူကပြီးနေပြီအဲ့လောက်အတိုင်းတာတောင်မှမိမပေါက်မသွားဘူးတင်းတဲ့ခါပြန်မှဖြစ်တယ် အဲ့တော့တရားထိုင်တဲ့အခါမှာဘာမှအတွေ့မရှိပဲငြိမ်းပြီးအေးစိမ့်နေတဲ့ပုဂ္ဂိုလ်တောင်ဒါကတဏှာဥပါဒံကံစက်ပန်းရှိတဲ့ဆက်တရားသွားပြီဆက်ဇာတိရှိနေတာဟုတ်တဏှာဆက်မပြတ်ဘူးအဲ့ပုဂ္ဂိုလ်တော့တဏှာဆက်မပြတ်ဘူးပြောင်းမလဲစဉ်းစားတရားစဉ်းစားတော့ဒါအရေးကြီးတဲ့ချက်နော်ဒီတရားထိုင်ရင်အမှလောဘမရှိပါဘူးလို့ပြောကြတယ်ခုနပုဂ္ဂိုလ်ကြီးတော့စဉ်းကြပါမလားစဉ်းစားမတဏ္ဏလောဘရှိလို့ဥပါဒံကံရှိလို့ဇာတိဖြစ်တာပေါ့တိမ်ငွေ့တဲ့တဏ္ဏလောဘရှိနေတယ်တိမ်ငွေ့တဲ့ဥပါဒံကံမဘာရှိနေလို့မလို့ဇာတိဖြစ်တာပေါ့တော့ပေါ့လားဒါမြင်ကျွန်တော်အေးပြီးတော့ငြိမ်းချမ်းယုံနေနိဗ္ဗာန်ခေါ်ပါမလားအဲအဲ့ဒါပဲကဘာမှမှားတာအလားဒီကဘာလုံးကဘယ်နေမှာသွားပြီးတော့အဆုံးသက်စင်အေးချမ်းငြိမ်းချမ်းမှုရတယ်အေးချမ်းမှုရှိရင်ဒါနိဗ္ဗာန်ရောက်ရောက်နဲ့ရက်သွားတာဟုတ်ကောမဟုတ်သေးဘူးလားဇန်နမားတွေအလုပ်ပဲတော့ပေါ့လားခန္ဓာငါးပါးလားပိုင်းခြားမသိရင်ဒီကပုံမပေါ်ဘူးစိတ်ချတဏှာဆက်မပြတ်ဘူးသဘောတည်းနော်ခုနပုံကဘလောက်အေးနေစဉ်းစားလေဘာမှမတွေးဘဲနေနေအာနေတာမဟုတ်တာနော်ကိုယ့်ကိုယ်တောင်မှတိတ်ပြီးတော့မတွေးတော့ဘူးအဲ့တော့ပါပြီးတော့အေးချမ်းပြီးတော့သွားရတယ်မှာအေးတက်တဲ့စိတ်ပြန်ပြီးတော့ကောင်းကင်တော့ပြန်နိုင်နေပြီအဲ့ဒါမှတဏှာဥပါဒံကံရှိတယ်ဓာတိဖြစ်တာယူနောက်တစ်ချက်တပားကြတော့ပါတဲ့တွေးတဲ့ညာအကုန်လုံးစိတ်လိုထင်တယ်တဲ့သူကနတ်တကူလည်းထင်တာဒီပဲရုပ်နဲ့ခွဲပြစ်တာဘူးနော်အဲ့တော့တွေးပုံကြီးတွေပေါ်တာစိတ်ပြေးတာပဲလို့ထင်တယ်အဲ့တော့စိတ်မပြေးအောင်ရပ်လိုက်မယ်ဆိုပြီးတော့မတွေးတော့ဘူးပေါ့သူကလည်းပဲဒီစားမှားတာပြင်နော်ရုပ်နဲ့ခွဲတာမှားနေတာပြင်နော်အဲ့မှာငြိမ်းယူမတွေးပဲနေတော့လေသူအေးချမ်းသွားတာပဲအတွေးမရှိရင်စိတ်အေးတာလားပဲတောင်းတကြောင်ကြောင်နေတော့အေးတာထက်တာနော်အေးတဲ့ကမဟာကုသိုလ်ခေါ်တယ်အေးတာဇွန်ခဲလာတဲ့ခါမှာသူကလို့ပြန်ပြီးတော့ပြည့်သွားတာပြည့်သွားရင်ပေါ်လာပြီးတော့ဟာညှို့တိုင်းသွားလို့ရတယ်ကောင်းကင်ကျန်လို့ရတာအဲ့တော့အားပြသွားကြတာဒါလည်းပဲဒီမှာဖြစ်တာပဲဖြစ်တာကမှနှစ်ပါးကမတူတစ်ပါးကရုပ်ကိုပြစ်ထားတော့ကြောင့်ရုပ်ကငုတ်သွားတယ်နှစ်လေးပါးပဲပါပါကြံတယ်တစ်ပါးကနံငုတ်ကရုပ်ပါပါကြံတယ်တို့နှစ်ပါးဖျားဖြစ်တဲ့ခါကျတော့ဖျားကသူ့ကိုဟောဖို့လိုကြီးလိုက်တော့အားဟောလို့မရဘူးဒီငါးခုပေါင်းစုမှအတိပေါ်မှာဘူးအတိကိုဟောလို့ကြားနေတဲ့အန္တမရှိတော့ရက်ပြစ်စပါးနဲ့ပါသွားတယ်တဲ့မင်းရန်ဖုန်ညာမဲနေတဲ့အချိန်ရက်ပြစ်စပါးလာပါသွားတာအပေလေးပါကတ်တုံးမှာရက်ပြစ်စပါးရှိတယ်မဟုတ်အဲရက်ပြစ်စပါးလည်းပါသွားတာမင်းရန်ဖုန်ညာမရနေတော့ဘုရားဟောလို့မရတော့ဘူးတော့အချိန်လေးဆိုးသွားတာဘုရားကအရှုံးကြီးရှုံးသွားပြီတဲ့ကဘာတောင်းချီပြီးတော့ကြာတော့မယ်တဲ့အဲ့အချိန်မကုန်မချင်းပဲပြန်မပေါင်းအချိန်ကုန်သွားတယ်မှာပြန်ပေါင်းလို့ပုံသဏ္ဍာန်ပြန်ပေါ်မှာပြန်ဖွဲ့တော့မှာမပြတ်ဘူးနော်ဘဝမပြတ်ဘူးနော်ပြန်ပေါင်းမှာပြန်ဖွဲ့မှာဓာတိပြန်ဖြစ်မှာဒီအဲ့ဓာတိနေတော့အောက်ဒီသာဗိမံဆိုရင်သတ္တဝါကာလဘုံလို့ခေါ်တယ်။နန္ဒီပါဘုံ။ဧကောရာဆိုတာယုတ်ဒီပါလည်းရှိတဲ့ဘုံ။တိုးတော့ဘုကငုံနေတာခေါ်တယ်။ဟုတ်ပေါ့လား။အဲအရှုံးကြီးရှုံးပြီလို့ဘုရားကဥဒန်းကြည့်မှုတယ်တဲ့။မင်းတို့ဆရာတော်ဖခင်ဟောတာကနားရတာနော်တစ်စက်။အဲ့တော့မှတ်ပါ။တရားထိုင်နေမှာဤစနစ်လွဲသွားလို့ရှိရင်ရပြည့်စင်ပါပါတတ်တယ်။နားနေမလား။အေးရယုံလေးနဲ့နိဗ္ဗာန်ခေါ်ပါမလား။မဟုတ်ဘူးနော်။တရားမှတ်ကြ။ဒီနေ့တရားထိုင်နေကျနော်။တနေ့နှစ်နေ့ပိုင်းပြီးတော့ထိုင်မယ်။အဲ့အိမ်ကောင်နေမယ်ကဲနော်ခုနကလည်းအတွေ့အရပြီးအေးနေနိဗ္ဗာန်လို့ယူတော့မှာလားမယူနဲ့အဲ့အချိန်မှာရှင်ဘုရားရေမယူလို့ဇန္နမစီတဏှာဥပါဒံကြောင့်ဘလို့ရှိတယ်လဲလို့မေးရတော့မှာပေါ့နော်အဲ့ဘုရားမေးတာစဉ်းစားဖြစ်တဏှာကြီးထိုင်တဲ့ပုဂ္ဂိုလ်ကငါတဏှာကြီးထိုင်မယ်အေးအောင်နေမယ်ဆိုပုဂ္ဂိုလ်ဒီမင်းကမင်းဖြစ်နေမှလိမ့်မယ်နော်အဲ့တဏှာကြီးအတွင်းမှာငါတည်မယ်လို့ထင်ရလားတည်ရမပါဘူးခဏပုဂ္ဂိုလ်ကြီးရတယ်တည်တာမပါဘူးဟုတ်ပါလားဝိပဿနာဆိုတာကိုယ်အတိတ်ကိုရှုတာဘူးခန္ဓာ၅ပါးဒီဘဝဘာတစ်ခုလုံးရဲ့ဖွားစီခေါ်တယ်အဲ့ဒါမြင်မှအတိတ်တွေ့မှကိုယ်အတိတ်ကိုရှုနိုင်မှဉာဏ်နဲ့တည့်မှခန္ဓာနေရတာတွေ့နေမှသာသိတာဘူးအဲ့တော့မတည်တဲ့ငါကဘယ်ကာလဒီပိုင်းလိုက်တာတော့ကာလပိုင်းတာကဥပါဒဏ်ဖြစ်တယ်ငါဒီလိုနေမယ်လို့ငါရှုအောင်မယ်လို့ထင်လိုက်တာဥပါဒံဖြစ်သွားတာစေတနာရှိနေပြီလေဟုတ်ပေါ့လားတိမ်မဲ့အမြင်မှရှိတော့ငါပါဟုတ်ပေါ့လားအဲ့တော့ငါဆိုရဲကတိရှိရှိမာနတနာရှိတာပဲရှိတော့ငါဘယ်ချိန်နည်းနေမေးဆိုဥပါဒံပဲအဲ့တော့တိမ်မဲ့အရှင်ထွက်နေတာအေးတဲ့အရှင်တက်ကထွက်လာနနူးညံ့တဲ့ဇန်ဆိုအေးတဲ့အရှင်ထွက်အဲ့အရှင်ကဖွဲ့စည်းကိုနူးညံ့နေတယ်တကိုးကြီးတယ်အဲ့အရှင်နဲ့သွားတော့ဟာဓာတူရဂျမဖြစ်တယ်လေဘာမှပြတ်ဘူးဗျာနိုင်မလားအမိအေးချမ်းယုံတဲ့နိဗ္ဗာန်လို့ပြောလို့ရပါမလားမရဘူးအတိမပါလို့နိုင်ပြီနော် အမြင်ခန္ဓာ၅ပါးကိုတကယ်မပေါက်ဖဲနဲ့တရားထင်လို့ရှိရင်မှန်မလားမှန်မလားမှန်ပါဒီစကားကဘုရားအခိုင်အမာပြောနေအကြောင်းရှိတယ်နော်ဆရာကြီးတွေကလည်းဒါတူပြောတဲ့စကားတွေပဲဟုတ်ဆရာဖရားကတော့အကြည့်ချက်ဟောတာပေါ့နော်အဲမဆရာဖရားမဟုတ်ဘူးလားပြီးတော့ဟောတာပဲဘုရားတို့ရိတ်တာဝင်တယ်မှာနန်းနဲ့ဆက်ဆက်ကြားလို့ဘုရားဟိုဟောအဟောအတန်ဟောတာအားရှိတာနော်ဒါကဆရာတော်ဖရားကြီးတွေကြံနေမှာတော့မတွေ့ရဘူးပေါ့နော်တော့ဟောတဲ့တရားနားလို့ဘုရားအံ့ဩတာတက်တော့90ကျော်လောက်မှာညီဘောပင်ကဒီလိုလာတဲ့အချိန်ဆရာဖရားကြီးပြင့်တော့အားမနဲ့ဖန်လို့ဆိုသွားတော့မှာမသားခင်မှာလိုက်ပြင်းနေဆိုဆိုရင်သူတောင်းဝင်တယ်အမြဲတမ်းတရားဟောတယ်ဘယ်ရောက်ရောက်ရဟောတယ်ဆိုတာအဖိုင်တမန်မှာဟောတော့ဘုရားတရားဝင်ရဲ့ဆိုတာအမှန်သူသွားနာကြတာမနက်ကြီးရတာကောင်းပါလေမနက်ဖန်လို့သွားမယ်ငယ်ခီးသွားမယ်ဆိုရင်တောင်းတောင်းအားနေတယ်ပေါ့နော်အတိအားနေတဲ့ပုဂ္ဂိုလ်ဆိုရင်ငယ်ရသွားမယ်ကိစ္စတက်ကြွတဲ့အမှုရာကြီးရှိနေမှာပေါ့နော်ဆရာမကြီးအဲ့လိုမဟုတ်ဘူးသွားမှိုင်းတောင်းစိတ်ပြတဲ့ပုံစံမျိုးရှိနီးဝင်တဲ့ပုံစံမျိုးအေးဆက်ချက်ကြီးအဲတရားဟောတော့လည်းပဲအေးဒီလိုဟောတာပဲအဲပါဠိကုက္ကယူမစင်အဲပါဠိတော်မှာတော့ဆိုပြီးမြန်မာတက်လိုက်သေးတယ်တက်ကလေးကြိုင်တယ်မမှားအောင်ရမ်းမဟောဘူးလို့နော်လွတ်ရတယ်ပြောလွတ်တော့ရပြီးသားမဟုတ်ဘူးမမှားအောင်တက်ကလေးဖမ်းပြီးတော့ပါဠိတော်မှာတော့ဖတ်လိုက်တယ်အဲ့လိုတည်းဆိုပြီးတော့ချက်ထားတယ်တည်တည်အမြင်နဲ့သုံးတယ်ကွာအဲ့လိုနောက်အပြည့်နဲ့ညီးတယ်အင်းနဲ့နှစ်ပေါင်းများလာတဲ့90ကျော်မျိုးအခုလို့ဟောပြောပြတတ်နေရတာတဲ့အဆုံးမတော့တဲ့ခန္ဓာ၅ပါးတော့ပေါင်ရေးပါပဲလို့ပြောချလိုက်တာအဲ့ဒါမှအိုးဝမ်းသာတယ်လေခွန်ကြီးဘုန်းကြီးမြင်တဲ့အယူဆနဲ့တစ်သက်သွားကြတော့မတားကြော်တာပေါ့ထိတ်တန်းဆရာတော်ကလည်းလက်လမ်းမိတဲ့မှွေတဲ့ခါဒါပဲသွားတွေ့တာဘုန်းဆရာမကြီးဟောတဲ့များကြီးတော့ဒါအဓိကပဲသူတိထားတာနော်ဒါအဓိကဘုရားဟောဘုရားညံတဲ့ကျဆန်ဒါပဲရှိတာဘူးအဲ့ဒါကိုပေါက်ရံအတွင်တဲ့ဆရာမကြီးကသင်ကြားပေးနေတာဟုတ်ပေါ့လားဒါပေါက်ရင်အပင်လေးပါလို့ပစ္စဉ္ဇံရလို့ခန္ဓာဒီတဏ္ဍာပြတ်ပြီ။ဒါပေမဲ့မဟုတ်ဆရာဖိနဲ့မာစီဆိုခြားနာကြည့်ကသိလိုက်ကြည့်လိုက်တော့မဟုတ်ဆရာဖိကပေါ့အောင်အရင်တင်တာ။ကျွန်တော်တင်ပြီးမှထိုင်ခိုင်းနေ။မာစီဖိကတိတာကဒီမှာအကုသိုလ်များချက်ချင်းတင်လို့မရနိုင်ဘူး။အဲ့တော့တမားကြီးကောင်းအောင်ထူသွား။မြမလေးကြည့်အေးကြောင်နေပြီးတော့မှကတ်တင်သွားတာ။ရက်ရှိတင်တာ။အဲ့တင်ပြီးတော့ပေါ့အောင်။အဲ့တော့ရှင်းတဲ့နောက်ပဲကွာ။ဟုတ်ပါလားနောက်နေ့ရှိပဲกว่าတာเนาะဆရာတော်ဓမ္မတူတူပဲဘုန်းကြီးနဲ့အမြင်ပြောတာเนาะခန္ဓာငါးပါးကိုပြည့်မှတ်ထားပြီးသင်ရတာပဲဘုန်းဆရာကြီးပေါ့တားတင်လာအဲပေါ့ပြီးဆိုမှထိုင်မာဇီဘိုင်ရမပေါ့သေးမှန်းသိတော့ပထမကုသိုလ်ရအောင်သမာဓိဖြစ်အောင်ထိုင်အောင်ဟုတ်ပါလားမှတ်ပေးအောင်သမာဓိဖြစ်အောင်မှတ်ပေးအောင်အဲပြီးရင်ကတွဲတင်သွားတာဒါဆိုပေါ့ဖို့ပဲပြည့်မှတ်ကဒီခန္ဓာငါးပါးသဘောပေါက်ရေးပဲတင်သွားကြတာခန္ဓာငါးပါးသဘောတရားဒီခန္ဓာဆက်စကားနဲ့ငါးပါးနဲ့ပေါင်းထားတာခန္ဓာဆိုတာဒီဗမာစကားမဟုတ်ဘူးတဲ့အပေါင်းအစုမိုင်းခန္ဓာအစုမိုင်းပါတော့ခန္ဓာအဲ့တော့ခွဲမြဲအပေါင်းစုပြောတာနော်တပေါင်းနဲ့ဖြစ်တပေါင်းနဲ့ချုပ်တာပြောတာအဲ့တော့ခန္ဓာမှန်ကဒီကိုယ်လုံးကြီးနဲ့ခန္ဓာပဲဒါလည်းပဲသဘင်အားစပြီးတော့ကြီးကြီးငယ်ရှိသုံးတယ်ပြောကောထာတာဒီပေါင်းဆက်နေတော့ကြဒါလည်းခန္ဓာပဲသဘောလားတရားအစုဓမ္မခန္ဓာခေါ်တယ်စာတပိုက်တပိုက်ပြောတာနော်မင်္ဂလာတုံမှဆိုရင်ပဋိရူပဒေသာဝါဒောစပုပ္ပိစကတပုံညာတာအတ္တသမပဏိတိစဧတံမင်္ဂလာမုဒ္ဒမတပိုက်တစုမလားအတ္တခန္ဓာခေါ်တယ်အဲ့လိုခန္ဓာပေါင်းဟာ7000လောက်ကျော်ဘုရားဟောခဲ့တာလို့ဆရာလေးများဆုံးမလာနာဘူးတယ်သဘောတယ်နော်ဒါမြင်အပေါင်းစုမယ်ခန္ဓာလို့သုံးခုရှိတာဒီမှာ5ပါးအစုခန္ဓာ၅ပါးနည်းနေပြီလားဒီကိုလိုကြီးမဟုတ်ဘူးနော်ခန္ဓာ၅ပါးဒီဘယ်ချိန်ပေါ်လဲမေးရင်ခုနကပြန်ဆက်အာရုံတွားတိုက်ချိန်မှာပေါ်တာသူ့သဘောတရားတိသဘောတရားကိုပြောတာတိသဘောတရားလေးဟာခန္ဓာ၅ပါးဘယ်ချိန်ပေါ်လဲဆိုရင်အာရုံတွားတိုက်ချိန်ပေါ်တာပေါ်တဲ့အကြောင်းကယရုပ်ကြီးနာမ်လေးပါးတွေပေါင်းစုတော့ကြပေါ်တာရပြီလားနေရာကတော့အာရုံတွားရမှာပဲနော်အချက်လေးချက်ဖြစ်နိုင်ပြီဒါဆိုတကယ်ရှိတဲ့တရားပဲကြည့်လို့ရပြီဒါပေမဲ့ခန္ဓာငါးပါးဆိုတာကအာယုန်တိကိုဆိုလိုတာတဲ့တိတဘောလေးနော်အကောင့်ထဲမှာပါဘူးနော်တိတဘောလေးအဲ့တိတဘောလေးဒီဘယ်ချိန်ဘယ်ညမှာလဲဆိုရင်အာယုန်ဓာရတိုက်ချိန်မှာအာယုန်ဓာမှာပဲယုံနာပေါင်းလို့ပေါ်လိုက်တာအကြောင်းကတော့နံလေးပါးနဲ့ယုံနဲ့ပေါင်းအောင်လို့ပြောတာဆိုတော့အချက်လေးချက်ပြည့်မသွားဘူးလားဘာလို့ခေါ်တယ်လဲပြီးတော့အာယုန်တိတဘောလေးပြောတာအကောင့်မပါဘူးအထက်မပါဘူး တဲ့ချင်းမင်းညာမီးတဲ့ခါမှာအောင်သွားတိုက်ချိန်မှာပေါ်လာညာမှာပါသွားပြီနော်ပြီးရင်ဘာကြောင့်လဲမီးတော့တဲ့ဒီဟာရုပ်တည်နန်လေးပါနဲ့ပေါင်းဆက်ပြီးတော့ဖြစ်သွားကြောင့်တိလိုက်တာတဲ့အကြောင်းနဲ့အကျိုးပါပြတယ်ကဲခုနမီးမလေးကိုမဖြေနိုင်ဘူးလားဖြေနိုင်ရင်ဒီတရားတကယ်ရှိတဲ့တရားမဖြေနိုင်တော့မရှိတဲ့တရားနှားလိုက်တော့ပြည့်မနေနဲ့တော့တကယ်ရှိတဲ့တရားမလို့ဖြေနိုင်တာနည်းနေပြီလားဒါယောမခေကဆိုလိုပြီးရဲ့မီးမလေးကနော်အမှန်ကောင်းတဲ့မီးကအဲ့ဒီကုန်းကိုဖျားတာလည်းကြောက်မနန်ကောင်းတာဖြေနေတာတွေ့ရတယ်။ရပြီနော်။ဒါတကယ်ရှိရင်ဒီတိုင်းဖြေနေရမယ်။အတိအကျတကယ်ရှိတဲ့တရား။နည်းနေပြီနော်။ကောင်းပြီ။အောင်သွားတိုက်တော့လဲပဲ။ကာလမချာ၅ဒွာရတိုက်ပြီးမနောပွင့်နေဆိုတိကြတာဖတ်ထားပါ။နှစ်ဆင့်ပေါ်လာ။နှစ်ဆင့်ပေါ်လာတော့နှစ်ဆင့်ပေါ်လာ။အဲ့ဒါကိုနောက်စိတ်အစုကခုလအမှန်တည်းတည်တဲ့တက်တိကိမ့်ပြီဆိုရင်တဲ့ရှုလို့ရပြီ။ဥမာပြောအောင်နော်ဒါအရှုညာကတော့နောက်တစ်ချိန်မှထပ်တယ်မယ်နော်ကျွန်တော်ကဥမာပြောအောင်ရှုဖို့ရှင်ကြီးကပေါ်တဲ့အာယုံကိုနောက်စိတ်ကအဖြေထုတ်တာပဲသူပု္ပ္ပာပေးသူလို့ပေါ့နော်ဒီကနေ့တည်းကပု္ပ္ပာပေးတော့ပေါက်လိမ့်မယ်အဲပု္ပ္ပာပေးကြည့်မယ်နော်အပေါင်းတွေရိုးလေးပဲကျင်း30အပေါင်း20ညီညာချင်းအစိတ်နဲ့တက်မယ်နော်30အပေါင်းလက္ခဏာညီညာချင်း20အဲ30အပေါင်း20ညီညာချင်းအဖြေပါထက်တော့တစ်ဆယ်အပေါင်းလက္ခဏာ20ညီမြရင်းဆိုရင်ဒါလောကတရားပဲပြောမှာနော်ဘယ်တော့မှဘာပုံပေါ်လာလဲ30ပေါ်မလာဘူးလားအဲ30ဆိုတဲ့ပုံလေးပေါ်လာပြီဘယ်သူဖော်ပြတာလဲလူတို့ဘာကြောင့်ပေါ်လာလဲဖြေလေဖြေနိုင်မှာမလားအဲ့ခက်တယ်ပု္ပ္ပာမေးတာလို့လူကျဲသိခက်တာနော်တစ်ဆယ်အပေါင်း20ညီမြရင်းဆိုတာတော့သိပြီနော်နားမှာဒီ၅ခုပေါင်းစုသိလိုက်တာကာလမကြာမနှောမှာဒီလို၅ခုပေါင်းလို့ပေါ်လိုက်တာသိပြီအယုံပေါ်တာတိပြီနော်အဲတော့အဖြစ်ဖက်တာဘယ်သူကြောင့်ဖက်တာလဲဒီစားကြည့်အဲ့ကြတော့မှတ်ထားပါဒါနောက်စိတ်သိရမယ်နော်နောက်စိတ်မှာသင်္ခါရ50နဲ့မှာပညာအလင်းစာရှိတယ်အဲ့ပညာအလင်းကအဖြစ်ထုတ်ပေးလိုက်တာငါမဟုတ်ဘူး30လို့ဖြစ်ထုတ်ပေးလိုက်တာသဘောလားအဲအဲ့တည်းဥပဒနာကြောင့်လည်းပဲတဲ့ပေါ်တဲ့ခန္ဓာငါးပါးတဘာဝတတ္တဝတွေမဟုတ်ကြောင်းနောက်စိတ်ကဆုံးဖြတ်ချပြရမှာအရှုညာကိုသင်ရမှာတော့ရဲမြသေးဘူးနော်အခုအရှုခံခန္ဓာငါးပါးသဘောပေါက်ပြီလားကြားပြီနော်ဒါမြင်ခဏနားပြီမယ်နော်လက်ထိကြအောင်ကြည့်ဒီကဲတဲ့ဘုရားရှင်ဟောကြားတော်မူတဲ့အာရုံသွားတိုက်ချိန်မှာပေါ်သောခန္ဓာငါးပါးဒုက္ခတစ္ဆာတဲ့ဒီသဘောတရားကိုသဘောပေါက်နိုင်ကြပါစေသဘောပေါက်တဲ့ရဲ့ရှုမှတ်ပွားများတဲ့ဉာဏ်အလေးမှာရနိုင်ပါစေအမဉာဏ်အလေးသင်ငယ်သင်ငယ်ရင်းတယ်လို့ဆိုအရဟတမေဖို့တဲ့ပေါက်မြောက်ပြီးခန္ဓာစားတိတ်ငြိမ့်နိုင်ကြပါစေဒီလိုကြည်မာတဲ့ဘုရားရှင်ကိုကြောရအောင်နော်နမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ။နမောတတဗဂဝတောအရဟတောသမ္မာ